Welcome to the Voice of America in Burmese.
Taya Chamye de Minglam Nekin Pibazi Tarashimak Mia. VOA American Tayan Town Set Tongune, September Tonya Tinguin name Nekin, Namabai season ago, American Pidown Zoo, Washington DC Murogani, Line Domitan Sally Lazing, Azatine, Lila Mita Tia Kozebian. VOA website, Facebook, YouTube, Samyana Rigani, Dayak Tesep, Benigabi. Noan Yayiba, Kumanek, season ago, Tao Yu Tesep, Toma, Chipare.
Mingalabakmat, Noga Zomu Joba, Tignit the Dinigo, Kun Yinja, Enebe, Dutinta, Bimaba. The Dinirama solution, eh? Yamanangama, ASEAN leader, Uzi Jomia, a sea with Chimpa Mago, Lu, Queen, Puega, Kangalabare.
မြန်မာနိုင်ငံရေးမှာပါဝင်ဆောင်ရွက်ခဲ့ပြီးတဲ့အမေရိကန်လွှတ်တော်မှဘေးရစ်ချစ်ဆင်ကွယ်လွန်သွားပါပြီတရုတ်ရဲ့ကမ္ဘာပတ်လမ်းစီမံကိန်းကနေအီတလီနှုတ်ထွက်မဲ့အလားအလာရှိနေပါတယ်ပုံရဟန်းမင်းကြီးကိုဖူးတွဲဖို့တရုတ်ကတ်တလက်ဝင်တချို့မွန်ဂိုလီးယားကိုတွားရောက်ကြပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာဟုတ်ကဲ့ပါဗျာဒီလိုထိတ်တန့်ရောက်သ
among which is secret jaw, Sunny don't the check, appears so much, selling Nasi Amame. Dabian Sanaika Pixu Kanya and Nagadi that jaw, Sanziri Samatam, Nitanida Bawel, as I believe the denry. The Kanangain and let to it look here, you sat don't the check, Asha Nanga jaw, Udu Yadine and Nagakaba, Sisini, Sara Rigule, now by my previous note, set Babu Pinsent Havare. Gum dot, Manekin ma, take day out the denry, Drigo, Koso Mujo, Pyapi Bamia.
လာမယ့်စက်တင်ဘာလ12ရက်နေ့ကနေ့စံငါးရက်နေ့အထိမြန်မာနိုင်ငံနေပြည်တော်မှာအာဆီယံလီဒါဦးစီးချုပ်များဆွေးနွေးပွဲကိုကျင်းပဖို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာစစ်ရာဇဝတ်မှုကျူးလွန်နေတာကိုအားပေးအားမြောက်ပြုရကြတယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ Justice for Myanmar အဖွဲ့ကဝေဖန်ကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံမှာပြုလုပ်မဲ့လီဒါဦးစီးချုပ်များအစည်းအဝေးကိုမြန်မာလီဒ ထောင်ထဲချီတဲ့အရာသားတွေတည်ဆုံးခဲ့ပြီးဖြစ်တယ်လို့ဒီလူ့အခွင့်အရေးအဖွဲ့ကပြောဆိုထားပါတယ်။အာဆီယံရဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာစစ်ရာဇဝတ်မှုကျူးလွန်နေသူတွေကိုတရားဝင်အသိအမှတ်ပြုရကြတယ်လို့အဘိအမြောက်ပြုရကြတယ်လို့လည်း Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရန္နာမောင်ကပြောဆိုပါတယ်။ NCLED အဖွဲ့ရဲ့မှတ်တမ်းတွေအရနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်ဇန်နဝါရီလကနေနှစ်ထောင်နှစ်ဆယ်သုံးခုနှစ်ဇူလိုင်လအတွင်းလေတပ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းအောင်ရဲ့အမင်းနဲ့လေကြောင်းတိုက်ခိုက်မှုအချိန်ပေါင်း928ကျော်ပြုလုပ်ခဲ့ပြီးအရသားထောင်ထဲချီတည်ဆုံခဲ့ရတယ်လို့ဖော်ပြထားပါတယ်။
မြမကြီးဆောင်ရွက်ခဲ့သူအမေရိကန်လွှတ်တော်အမှောင်လွှတ်တော်အမဟောင်ဘယ်ရစ်ချစ်ဆင်ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူအားထောင်996နှစ်နောက်ပိုင်းမြမပြည်ကိုလာရောက်ဖူးပြီးဒေါ်ဆန်ဆူဂျီနဲ့ရောစစ်ဗိုလ်ချုပ်တွေနဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။စစ်တပ်ကအာဏာထပ်သိမ်းခဲ့တဲ့2007တခုနှစ်မှာလည်းမြမပြည်ကိုသွားရောက်ခဲ့ပြီးအာဏာသိမ်းစစ်ကောင်ဆောင်ဗိုလ
်
စစ်ကောင်းဆောင်နဲ့ကျွန်တော်ကြမှာအတိုင်းအတာတစ်ခုထိနားလည်မှုရှိပြီးအပြန်လန်လေးလေးဆက်ဆက်လေးဆက်ဆံခဲ့ကြပါတယ်စစ်ဆိုးအနေနဲ့အကူအညီလိုနေတဲ့မြန်မာပြည်သူ55သန်းအတွက်အစားအစာနဲ့ကိုဗစ်ကာဝယ်ဆေးတွေပေးနိုင်ရေးကုလသမဂ္ဂနဲ့လက်တွဲပြီးနီလန်းရှာဖို့ကျွန်တော်သူ့ကိုပြောခဲ့ပါတယ်ဒါဟာထွက်မှုတစုံတရာနဲ့လမ်းပွင့်သွားစေတဲ့ခီးစဉ်ဖြစ်တယ်လို့သူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီး2022ခုနှစ်နိုဝင်ဘာလကရစ်ချတ်ဆင်ကပြောခဲ့ပူပါတယ်အဲ့ဒီခီးစဉ်ကြောင့်စစ်ကောင်စင်ကိုတရားဝင်မှုရအောင်ကူညီရာရောက်တယ်လို့အဲ့တော့ကသူ့ကိုဝေဖန်ခဲ့ကြပေမဲ့ Richardson ကတော့ဒါဟာလူဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်ဖို့သွားတာလို့ပြန်လည်ဖြေရှင်းမှုပါတယ်။အဲ့တော့ကအကူအညီပေးကိစ္စတွေတွေ့တက်မှုရှိလာခဲ့ရင်နောက်ပိုင်းမှာတခြားအရေးကြီးကိစ္စတွေဆွေးနွေးဖို့နောက်ထပ်မြန်မာပြည်ကိုလာမယ်လို့လည်းပြောခဲ့မှုပါတယ်။အဲ့ဒီခီးစဉ်တွင်သူ့ရဲ့တောင်းဆိုချက်ကြောင့်ဖမ်းဆီးခံနေရတဲ့ Richardson Center မြန်မာပြည်ဝန်ထမ်းအမျိုးသမီးတူကိုစစ်ကောင်းဆောင်ကချက်ချင်းလွှတ်ပေးခဲ့တယ်လို့အဲ့ဒီခီးစဉ်အပြီးမှာလဲစစ်တပ်ကဖမ်းထားတဲ့ Frontier မြန်မာသတင်းဌာနရဲ့ Editor တူဖြစ်တဲ့ American နိုင်ငံသား Danny Fenster ကိုပြန်လည်လွတ်မြောက်အောင် Richardson ကကူညီခဲ့ပူးပါတယ် Richardson ဟာ Iraq Anashin Saddam Hussein အပါအဝင် American ရဲ့ရန်သူဖြစ်သတ်မှတ်ခံရသူတွေနဲ့ညှိနှိုင်းခဲ့ပြီးလူဆိုးလူမိုက်တွေအတွက်အလွတ်တဘောလက်ထောက်တွေးမှုလို့သူ့ကိုယ်သူညွှန်းဆိုခဲ့ပူးသူပါ မြောက်ကိုရီးယား၊အီရတ်၊ကျူဘာ၊ဆူဒန်မှာဖန်ခံရတဲ့တစ်စားကတည်းကအမေရိကန်စစ်မှုထမ်းတွေလွန်ကြောက်ရေးလဲဆောင်ရွက်ခဲ့သူဖြစ်ပါတယ
်။တရုတ်ရဲ့ကမ္ဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ဖြစ်တဲ့ Belt and Road အစီအစဉ်မှာအီတလီရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုဟာအငင်းပွားဝဲဖြစ်နေပြီးအီတလီမျှော်လင့်ထားသလိုဖြစ်မလာဘူးလို့တရုတ်ပြည်ကမကြမီတွားရောက်တော့မဲ့အီတလီနိုင်ငံသားရဲ့ဝန်ကြီးအန်တိုနီယိုတူချာနီကစနေနေ့ကပြောဆိုခဲ့ပါတယ်။အီတလီမှာတရုတ်ရဲ့ကမ္ဘာပတ်ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ကိုလက်ခံပါဝင်ထားတဲ့တခုတည်းသော G7 ဆက်မှုဖွံ့ဖြိုးပြီးနိုင်ငံဖြစ်ပါတယ်2019ခုနှစ်မှာလက်ခံပါဝင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအခါအီတလီကပြန်လည်နှုတ်ထွက်ဖို့စဉ်းစားနေတယ်လို့ဆိုပါတယ်။တရုတ်နဲ့နီနီကကဆက်ဆံလှုပ်ဆောင်လို့ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တင်ပို့ကုန်တွေနဲ့ပတ်သက်လို့လည်းပြန်လည်သုံးသပ်ရပါမယ်လို့အီတလီနိုင်ငံသားရဲ့ဝန်ကြီးကစီးပွားရေးညီလာခံတစ်ခုမှပြောဆိုခဲ့ပါတယ်2022ခုနှစ်ကအီတလီကနေတရုတ်ကိုတင်ပို့ကုန်ဟာအမေရိကန်ဒေါ်လာ18 ဘီလီယံပို့ရှိခဲ့ပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့ပြင်သစ်က23 ဘီလီယံရှိပြီးဂျာမနီက115 ဘီလီယံကျော်ရှိပါတယ်အီတလီနိုင်ငံသားရဲ့ဝန်ကြီးဟာတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိတရုတ်ပြည်ကိုသွားရောက်မှာဖြစ်ပါတယ်လာမယ့်အောက်တိုဘာလမှာလည်းအီတလီဝန်ကြီးချုပ်တရုတ်ပြည်ကိုသွားရောက်ဖို့ရှိပါတယ်။အီတလီဟာတရုတ်ကမ္ဘာပတ်လမ်းကြောင်းအစီအစဉ်ကနေနှုတ်ထွက်ဖို့တရုတ်အာဏာပိုင်နေနဲ့မူသဘောအရသဘောတူထားလောက်ပြီလို့အီတလီဗန္နာရေးဝန်ကြီးဌာနစီးပွားရေးအရာရှိဟောင်းကပြောဆိုပါတယ်
။မွန်ဂိုလီးယားနိုင်ငံမြို့တော်ဦးလန်ဘာတောကိုရောက်နေတဲ့ပုတ်ဟမ်မင်းကြီးဖရန်စစ်ကိုတရားဝင်ကြိုဆိုတဲ့အခမ်းအနားတစ်ခုစနေနေ့ကကျင်းပမှာတရုတ်နိုင်ငံအလံဝေရမ်းပြီးကြိုဆိုခဲ့ကြတဲ့တရုတ်နိုင်ငံကလာတဲ့ကက်သလစ်ဘာသာဝင်အ ਨੇ ကိုလည်းတွေ့မြင်ခဲ့ရပါတယ်။တရုတ်ပြည်မှာကြီးကလာသူတွေကပုံဟန်မင်းကြီးကိုဖူးတွေ့ရလို့ဝမ်းမြောက်ကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ဗာတီကန်နန်းတော်ကတရုတ်ပြည်မှာကြီးနဲ့တန်တမန်အဆက်အသွယ်မရှိဘဲထိုင်ဝမ်ကိုပဲအသိမှတ်ပြုထားတာပါ။တရုတ်ပြည်မှာလည်းအစိုးရကြောထောက်နောက်ခံပြုထားတဲ့တရားဝင်ဖျားကြောင်းတွေနဲ့ပုံဟန်မင်းကိုသစ္စာခံတဲ့မြေအောက်မှာလျှို့ဝှက်လှုပ်ရှားကြတဲ့ဘာသာဝင်တွေကွဲပြားနေတာပါ။မွန်ဂိုလီးယားမှာကက်သလစ်ဘာသာဝင်1,000+လောက်ပဲရှိပေမဲ့တရုတ်နိုင်ငံနဲ့ကက်လျက်ရှိနေလို့အဲဒီကတန်းနဲ့ချီတဲ့ဘာသာဝင်တွေရဲ့အခွင့်အရေးကာကွယ်ဖို့လိုလားတဲ့ရိုမန်ကက်သလစ်ကျောင်းတော်အတွက်မွန်ဂိုလီးယားကမဟာဗျူဟာရအရေးပါနေတာဖြစ်ပါတယ်။အသက်တော် 86 နှစ်ရှိပြီဖြစ်တဲ့ပုံဟမ်းမင်းကြီးဟာမွန်ဂိုလီးယားကိုတောက်ကြနေရရောက်ရှိနေတာပါတရုတ်နိုင်ငံပါဝင်ခီးစဉ်တယောက်လင်းပြန်တန်းလာတဲ့နိုင်ငံအသီးသီးရခေါင်းဆောင်တွေကိုပုံဟမ်းမင်းကြီးကနှုတ်ခွန်းဆက်စကားပြောကြရမှာလဲတရုတ်ပြည်ကြီးတာယာဝါပြောဖို့နဲ့တရုတ်ပြည်သူအားလုံးအတွက်စုမုံကောင်းတောင်းပေးကြောင်းမိန့်ကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့ဗန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13.3 5.40 kHz 4.13.3 5.51 kHz 5.89 နဲ့5.90 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရုရှားတပ်တွေကိုတံပြားထိုးစစ်ဆင်နေတဲ့ယူကရိန်းတပ်တွေဟာရှေ့ကိုတဖြည်းဖြည်းဆက်တိုးတိုက်ခိုက်နိုင်တယ်လို့ယူကရိန်းသမ္မတဇာလင်စကီးကစနေနေ့တုန်းကပြောဆိုလိုက်ပြီးယူကရိန်းရဲ့တံပြားထိုးစစ်အပေါ်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုတုံ့ပြန်ပြောဆိုလိုက်ပါတယ်။ဘယ်သူတွေကဘာပဲပြောနေနေယူကရိန်းတပ်တွေရှေ့ကိုဆက်တိုးတိုက်နိုင်တယ်လို့ယူကရိန်းသမ္မတက Telegram မှာရေးသားခဲ့ပါတယ်။အမေရိကန်ကယူကရိန်းတံပြားထိုးစစ်နှေးကွင်းနေတဲ့အပေါ်စိုးရိမ်မှုတွေရှိနေပြီးယူကရိန်းရဲ့3လကြာတံပြားထိုးစစ်ရဲ့မဟာဗျူဟာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမေကွန်ထုတ်လာချိန်မှာယူကရိန်းသမ္မတကသူတို့ရဲ့တံပြန်ထိုးစစ်နဲ့ပတ်သက်ပြီးခုခံပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းဟာဒါဇင်နဲ့ချီတဲ့ကြီးရွာတချို့ကိုပြန်လည်သိမ်းပိုက်နိုင်ပေမဲ့အဓိကကျတဲ့နယ်မြေတွေကိုပြန်လည်သိမ်းယူနိုင်ခြင်းမရှိသေးပါဘူး။ရုရှားရဲ့မရေမတွက်နိုင်လောက်တဲ့မိုင်းကွင်းတွေနဲ့အထက်ထပ်ခန်းစစ်စီးတဲ့ကြောင့်ယူကရိန်းရဲ့တံပြန်ထိုးစစ်ဟာကြန့်ကြာနေတာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ကာပီကတော့ယူကရိန်းရဲ့ထိုးစစ်အပေါ်ရုရှားကတုံ့ပြန်လာနိုင်တဲ့အခြေအနေတွေရှိနေပေမဲ့ယူကရိန်းတံပြန်ထိုးစစ်ဟာတောင်ပိုင်းဇီပိုရီရီရှားဒေသမှာတည်တာတဲ့တိုးတက်မှုတွေရှိတယ်လို့ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
။အီရန်အစိုးရကဖမ်းဆီးထားတဲ့သေဆုံးသွားတဲ့ဆန္ဒပြသမားဂျာဗက်ရူဟီကိုသူ့မွေးရမြေမှာမြုပ်နှံခဲ့ပေမဲ့သေဆုံးရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းအီရန်ကလူခွေးရေးလှုပ်ရှားသူတွေကပြောပါတယ်။ရူဟီရဲ့ဇာပနာကိုအစိုးရတာဝန်ရှိသူတွေရှေ့မှောက်မှာလုတ်ခဲ့ရတဲ့ဆိုပါတယ်ရူရီဟာပြီးခဲ့တဲ့အင်္ဂါနေ့ဩဂတ်31တုန်းကပသင်းငါးဘွေရအနေထားနဲ့ကွယ်လွန်သွားကြောင်းလူခွေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါတယ်သူကို2022စက်တင်ဘာမှာအီရန်ကဆန္ဒပြမှုတွေအတွင်းဖမ်းဆီးခံရပြီးနောက်မှာလည်းညှဉ်းပန်းနှိပ်စက်ခံရတဲ့ဆိုပါတယ်တရားဝင်စစ်မှတ်တမ်းတွေမှာတော့ရိုဟီသေဆုံးရခြင်းအကြောင်းရင်းကိုနှလုံးရချင်းကြောင့်လို့ဖော်ပြထားကြောင်းအီရန်လူခွေးအဖွဲ့ကစနေနေ့ကပြောပါတယ်ဒါပေမဲ့အီရန် Islamic Tolerance အဆောင်တက်ကတာဝန်ရှိသူတွေကနှုတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ လေသိန်းလုံးဖြတ်တယ်လို့ကြေညာခဲ့ပြီးထောင်ကထုတ်ပြန်ချက်မှာတော့ဥကောင်းအတွင်းဒဏ်ရာနဲ့သေဆုံးခဲ့ကြောင်းဖော်ပြထားပါတယ်။ကျန်သာပရိနေကထောင်ထုတ်ပြန်ချက်မှာဥကောင်းပြင်းထန်ဒဏ်ရာကြောင့်ဆေးရုံပို့ပြီးဆေးကုသမှုခံယူခဲ့ပေမဲ့သေဆုံးသွားတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်တဲ့တဲ့တွေကိုကိုစောမိုးကျော်နဲ့အတူကြီးညာပေးကြတာဖြစ်ပါတယ် VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို bumis.voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာဖမ်းယူနှဆင်နိုင်ပါတယ်အခုတော့သတင်းစောင့်မတွေအပတ်စဉ်ကဏ္ဍတွေမတင်ဆက်မိမှာပထမဆုံးအဖမ်းဆီးတွေဖြစ်ခဲ့တဲ့ပြည်တွင်းနိုင်ငံသားငွေဈေးတစ်ခွက်အကြောင်းမင်းမြတ်တုံးသက်ချက်နဲ့စတင်ပါမယ် online လူမှုဆာမျက်နှာကနေနိုင်ငံသားငွေလဲပေးနေသူတွေကိုတရားဝင်လုတ်ကန်သူအဖြစ်ဒီတစ်ပတ်ထဲဖမ်းဆီးခဲ့ကြောင်းမြန်မာဘိုးဘဏ်ကနေထုတ်ပြန်တာကနိုင်ငံသားအရန်ငွေနှဲလာတာကိုပြလာလို့သုံးသပ်နေကြပါတယ်ဘောဘန်နေနဲ့နိုင်ငံငွေထိန်းထားနိုင်အောင်ငွေလဲနှုန်းကိုကန့်တတ်ခဲ့တာကြောင့်သာအခုလိုတရားမဝင်ဈေးကွက်ပေါ်လာတာဖြစ်ပြီးဒီဖန်ဆီးတဲ့နီးနဲ့ဖြည့်ရှင်းတော့စီးပွားရေးဈေးကွက်ပြတ်တဲ့အထိပုံမဆိုးလာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်စစ်ကောင်းဆောင်ဟာကုန်စည်နှုန်းတက်အောင်ဈေးကစားသူနဲ့တရားမဝင်ငွေကြေးလုပ်ငန်းလုပ်သူတွေကိုအရေးယူမယ်လို့အရင်ဘက်ကပြောပြီးမှဖြစ်လာတဲ့ဒီဖန်ဆီးမှုကနေဘလို့ဈေးကွက်ပြတ်တဲ့အထိဖြစ်လာနိုင်လဲဆိုတာကိုဦးဝင်းမင်းကမေးမြန်းစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုလူမှုကွန်ရက် Facebook အပါဝင်ကနေနိုင်ငံသားငွေလဲလှယ်ပေးနေသူတွေကိုအင်ကာနေ့ဩဂတ်စ်လ28ရက်နေ့ကဖမ်းခဲ့တယ်လို့ဘူဟူဘန်ကချက်တာရီနေ့ဩဂတ်စ်လ31ရက်မှာကြေညာခဲ့တာပေါ့အမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူကအခုလိုပြောပြပါတယ
်အခုတလို့တော့လေဒီရက်ဒီမှာတော့တောက်လျှောက်ပေါ့နော်ဘူဟူဘန်ကကြေညာချက်ဒီတောက်လျှောက်တအားထွက်လာတယ်ဒီဝဲတော့ဒီဝင်ကြေညာချက်ဒီတည်နေမှာတော့တောက်လာအင်မတန်ထူးခြားတဲ့တို့ရဲ့ဒီလိုပဲမြင်ပါတယ်ဘူဟူဘန်ဆောက်ထွက်လာတော့အခုဒေါ်လာတွေကို online ကနေအကြောင်းဝယ်လုပ်တဲ့ဟာတွေကိုဖမ်းနေဆိုပြီးပြောကြတယ်။အခုကဒေါ်လာ online ကနေအကြောင်းဝယ်လို့တရားဝင်ရောင်းဝယ်သွားလုပ်မယ်ဆို money changer တွေမှာကဘယ်လောက်ပေးမလဲဆိုတော့မေးဖို့ရှိတာပြန်ရော။တမတ်နှုန်းတမ်းနဲ့ငွေတော့ပြန်နေကျောင်းဝမှာလားဝယ်လို့ရလား။ဒါမှမဟုတ်2020နဲ့ရောင်းလို့ရမှာလား2920နဲ့ဝယ်လို့ရမှာလားမေးဖို့ရှိတာပြန်ရော။ဆိုတော့လက်တွေ့အလုပ်ဖြစ်တဲ့ဈေးနှုန်းတွေဖြစ်နေတော့အကြောင်းဝယ်လို့မရဝယ်လို့လည်းမရဆိုအားလုံးက online ပဲဟိုအားကိုးအားထားကြတယ်ပေါ့နော်။မမြင်ရတဲ့ဟာပဲ။
အဲ့ဒါဘာကြောင့်အခုလိုဖန်ဆီးတဲ့အထိဖြစ်လာနိုင်တာပါလဲလို့မေးရမှာအမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးစိန်ခြေကအခုလိုရှင်းပြပါတယ
်သူတို့မှာနိုင်ငံသားအရင်ကအလုံးဝကိုရှားပါးသွားပြီနော်ဒီဘက်ကပိတ်ဆို့တာတွေရောနောက်သူတို့ကွန်ထရိုးလုပ်မှုမရှိတာဟုတ်ပေါ့ဗျာအများကြီးပေါ့နော်ပြောမယ်ဆိုတော့သူတို့လွယ်လွယ်မားမားတွေလုပ်တဲ့အပြိုးဆက်ကမောင်ကိုဈေးကွက်ပေါ်တဲ့အတွက်ကြောင့်မလို့အခုလိုသူတို့ကတောင်းကနေဖြစ်တာပဲနော် floating exchange လေးမလုပ်ဖက်နဲ့သူ fix exchange လေးသွားလုပ်တဲ့အခါမှာအပြင်ဈေးနဲ့ market price နဲ့သူတို့တတ်မှတ်ဈေးတိတ်ကွာတဲ့အခါတိတ်နဲ့နာတော့သူတို့နဲ့မလုပ်တော့ဘူးပေါ့လူတွေကရောင်းဝယ်နော်လဲလှယ်ပြီးအဲ့ဒီမှာမောင်ကိုဈေးကွက်ပေါ်တယ်မောင်ကိုဈေးကွက်ပေါ်တဲ့ကြောင့်လည်းသူတို့လိုက်ဖမ်းတာပဲဖမ်းတာစီတာလုံးမယ်ဟာလဲလှယ်လုံးတော့အမျိုးမျိုးပြောင်းနိုင်လုံးမယ်အဲ့တော့လူတွေကခက်ခဲဖြစ်တဲ့အခါကျတော့ဒီစီးပွားကြီးကအကျက်တဲဖြစ်လာတယ်အခု block ဖြစ်လာတဲ့အခါသူတို့ဒီဥပဒေတွေထုတ်တဲ့နီးဖမ်းတဲ့နီးနဲ့လိုက်ရှင်းတာပါပဲခင်ဗ
ျအခုလိုဖမ်းဆီးရတဲ့အကြောင်းရင်းဖြစ်နိုင်ပုံကိုပြည်တွင်းလုပ်ငန်းရှင်ကလည်းသဘောတူပါတယ
်အခုလိုလုပ်တဲ့ဆိုတဲ့ဟာလဲဒေါ်လာလူအပ်ချက်အများလာပြီးနေတူတယ်တကယ် supply ဒေါ်လာဈေးကွက်ဒေါ်လာလူအပ်ချက်ကိုမဖြစ်စည်းပေးနိုင်တဲ့အတွက်ကြောင့်မလို့ဒေါ်လာလူအပ်ချက်အများကြီးတဲ့ဖမ်းဆီးရတဲ့ဒီကွက်နေထားတခုဖြစ်လာတယ်တင်တော့ဈေးကွက်ကိုပြတ်သွားတယ်ပေါ့ဗျာအဲ့ဒီဘောပါပဲ
အခုလိုဈေးကွက်ပြတ်လာနိုင်တာကိုဥစိန်ထဲကထောက်ပြပါတယ
်အသက်ရောက်မှုကတော့ရှင်းရှင်းလေးပဲလीဒီဈေးကွက်ရန်ရရပြတ်လာတာပေါ့နော်ငွေကြေးဈေးကွက်နိုင်ငံသားငွေလဲလှယ်တဲ့ဈေးကွက်ပြတ်လာအဲ့ဒီအကျိုးဆက်တွေလာတော့ဒီဘာဖြစ်လာလဲအခုတွေ့တဲ့အတိုင်းဒေါ်လာဈေးတက်တာတွေကျပါတာတွေလူတွေဒုက္ခရောက်တာပေါ့ဖိုင်နန်ဆီယယ်လို့တွေလှုပ်တယ်ဒါကြီးကဘာဖြစ်လဲတိုင်းပြည်စီးပွားရေးအထိအထက်ကငင်းလာတာတွေဖြစ်လာပြီပေါ့ဗျာကိုယ်စီကူတန်းရောင်းဝယ်မှုလဲလှယ်မှုဆောင်ရွက်မှုဒါတွေအားလုံးဟာတိုင်းပြည်မှာရှိနေတဲ့စီးပွားရေးရန်ရရပျက်စီးတဲ့ဘက်ကိုရောက်လာတဲ့အခါလူတွေမှာကြက်တဲတယ်လူတွေခက်ခဲဖြစ်လာတယ်တိုင်းပြည်ရဲ့စီးပွားရေးဇောက်ထုံးမုံမြှချစ်တဲ့အဆင့်ကိုရောက်လာတာအဲ့တွန်းအားဖြစ်လာတော့တာပေါ့ခင်ဗျာ
ဒီနေရာမှာဘလို့ဈေးကွက်ပြက်လာနိုင်ပါလဲလို့ဆက်မေးရမှာပြည်တွင်းလုပ်ငန်းရှင်ကအခုလိုရှင်းပြပါတယ
်ဈေးကွက်ပြက်သွားရဲဆိုတဲ့ဟာတော့အဓိကတော့ရောင်းတဲ့ပြည်ဝင်လုပ်လို့ရတာကကျွန်တော် money changer တွေပဲရှိတယ်လေဘိုးဘဏ်တွေမှာရှိတယ် money changer တွေမှာရှိတယ်မနီချင်းရမတီရတမထားစီ2100လို့2000ပြင်းစည်းဝက3800 3950ဖြစ်ပြီးတော့ဘလူကတကယ်လက်တွေ့မှာအကြောင်းလည်းမဖြစ်နိုင်ဘူးဝယ်လို့လည်းမဖြစ်နိုင်ဘူးဘလူကအကြောင်းဝယ်မရှိတဲ့ပြဿနာကိုဈေးကွက်ပြောက်သွားတာပေါ့ဈေးကွက်ပြောက်သွားဈေးကွက်ပြတ်သွားတာပေါ့အဲ့တော့အခုဖန်နေစီရဆိုတာဈေးကွက်ကိုဖြတ်ပလိုက်တဲ့ဆိုတော့ဘလူတက်ရောက်သွားတယ်ဗျအကြောင်းဝယ်ကကိုဖြတ်သွားတာပေါ့ဘယ်မှာသွားရောက်မလဲဘယ်မှာသွားဝယ်မလဲလူအပ်တဲ့လူတွေပေါ့နော်အဲ့ဒီဘောတရားဆိုရေးရှိတွက်ကတော့မကောင်းတင်ပါလေဗျာ
ဒီဈေးကွက်ပြတ်မှုပေါ်ဥစိန်ထေကလည်းအခုလိုဆက်ထောက်ပြခဲ့ပါတယ
်ဈေးကွက်ပြတ်ဆိုတာပဲလေနိုင်ငံသားငွေဆိုတာဘာဖြစ်လဲဆိုတော့ तू ကကုန်စည်တွေလဲလှယ်ဖို့လေကိုယ်ကနေဖို့မယ်အဲ့တော့ငွေတွေရမယ်သွန်ကုန်နေသွန်တော့ပတ်စံတွေရမယ်အဲ့အတွက် तू ကလဲလှယ်နှုန်းဖြစ်တဲ့အခါကျသူတို့နဲ့လုံးမလုပ်တော့ alam lalu dekat bahaya lah solo. Eri kan kontrol lom puri, no sahdo puri, sahwe mula agong lalu jadi apa dah bo, ada zikup apa dah bo. No time ini siwa ini masih juga jual lah solo. Sahwe mula ngan isi me, kalau mula ngan isi me, kongga mula ngan, eh hari macam ngop apa dah bo. Eh ubah macam ini nanti cepat jono pelbagai macam. Kau bawa ni bawa lagi bahaya, bawa lu mana lah, jala, jala dekat jadu. Tunggu ni tu, tunggu macam tu, siapa lah lu sih? Liru itu sahdo puri jadi lah, zainu ni jadi apa ya? Ai jadi apa dah lusen bahaya, time ini siwa itu, tiga ni nara bo.
Tiga. ဒီနိုင်ငံသားဝင်ထင်ရှားနိုင်အောင်ဝေလဲနှုံးကက်သက်ခေတာကနေနိုင်ငံသားကနေငွေပြန်လွှဲတာကြာဆင်းလာပြီးထုတ်လုပ်မှုပါဆက်ကြလာကနောက်ဆုံးနိုင်ငံသားဝင်ငွေပို့ကြပို့လူလာတာပါလို့တုံသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျဥပမေစူးစီးတင်ပြခဲ့တဲ့ပြည်နေတဲ့ငွေကြေးစစ်ကွက်ကြောင့်တုံသက်ချက်ပါအခုတစ်ခါတော့နာဂဒေတာဘက်ကစနိုက်ခါပိတ်ဆို့ခံရတဲ့အခြေအနေကိုကြည့်အောင်ပါဟိုးရင်ကလေးကဖွံ
ောင့်အစားတောက်ရှားပါးမှုတွေကိုကြုံတွေ့နေရပါတယ်။ကလေးငယ်တွေအာဟာရချို့တဲ့တဲ့အထိဖြစ်နေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်းစီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။တချို့နေရာတွေဆိုရင်ဒ
ါတချို့နေရာတွေဆိုရင်ဝက်ဆာနဲ့အတူပေါင်းစားတဲ့နေရာမျိုးတွေရှိလာနေပြီ။
ဟိုအရောဒီအရောရောကျွေးတဲ့အခါသူတို့ကလေးအားရချွတ်ချွတ်တက်တဲ့အဆင်ရောက်နေကြတယ်လေ
။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဆင်းရဲမွဲတေမှုနှုံမြမာတာအားရချွတ်တက်မှုနဲ့စားနေရိတ်ခါမလုံလောက်မှုတန်တွေကိုစစ်အာဏာမသိခင်ကတည်းကခံစားခဲ့ရပါတယ်။အခုဆိုရင်ပြည်ပခါနဲ့ပိတ်ဆို့မှုတွေကြောင့်အရေးကြီးတဲ့ရိတ်ခါတွေကိုပါဖျက်တောက်ခံနေရတယ်လို့ဒေသခံတွေကပြောကြပါတယ်။လက်ရှိအဲ့ဒီဒေသတွေမှာအစိုးရအဖွဲ့တွေကလည်းမကူညီကြသလိုပရဟိတအဖွဲ့တွေကလည်းထွက်ပြေးပုန်းရှောင်နေရတာတွေရှိတာကြောင့်ဒေသခံတွေကကူကယ်ရမယ့်နေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုဒို့အတရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ထားပါရစေ။လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါရစေရှင်။
စမ်းမစားတဲ့အခါကျတော့ကလေးတွေကရွတ်တွေရောနောစားတဲ့အခါကျတော့ကလေးတွေကနေ့တော့စိတ်မချမ်းသာဘူးပေါ့တစ်ခါလေဝမ်းကိုက်လိုက်တစ်ခါလေခေါင်းကိုက်လိုက်နဲ့အစားတော့မမှန်တဲ့အခါကျတော့အဲ့လိုမျိုးပုံမှန်မစားတဲ့အခါကျွန်တော်ကျတော့ဟိုဟာရောဒီဟာရောရောကျွေးတဲ့အခါသူတို့ကလေးအားရချွတ်ချွတ်တဲ့အဆင်ရောက်နေကြတယ်လေ
ကိုကေယုံကကလေးလေးယောက်ရဲ့ဖခင်မှာသူတို့မိသားစုဟာအိန္ဒိယနယ်စပ်နားမှာရှိတဲ့ဝီလန်ခေါင်းတီးတဲ့တောင်တန်းဒေသတွေထဲကတစ်ခုဖြစ်တဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနေထိုင်ကြတာပါသူတို့နေတဲ့ရွာကတော့နန်းရွံ့နဲ့လဟဲမြို့နယ်ကြားမှာရှိတဲ့ဒုံဟီးမြို့နယ်ကွဲမှာရှိပါတယ်သူတို့မိသားစုဟာမီယူဖလာတောင်ယာလုပ်ငန်းကိုလုပ်ကင်ကြသူတွေဖြစ်ပြီးအခက်အခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်ပြီးခဲ့တဲ့နှစ်ကရာသီဥတုမကောင်းတာကြောင့်သူတို့မိသားစုဝမ်းစာစပါးလုံလုံလောက်လောက်မရခဲ့ပါဘူး။ဒါကြောင့်လက်ရှိအချိန်မှာသူတို့ဒေသမှာဆန်စပါးရှားပါးပြက်လက်မှုကိုကြုံတွေ့နေရတဲ့အတွက်အသက်ရှင်ရပ်တည်ဖို့ခက်ခက်ခဲခဲနဲ့ရှာဖွေစားတောက်နေရတာပါ။တရွာ
နဲ့တရွာဆန်ကိုလိုက်ရှာဖွေကြတဲ့ကမှလည်းဘာမှ
တရွာနဲ့တရွာဆန်ကိုလိုက်ရှာတဲ့အခါမှလည်းဘာမှအခုဆိုရင်ရှာလို့ဖွေလို့မရတော့ဘူးဆိုတဲ့ပုံစံမျိုးဟင်းပေါင်းတွေပါရစားတဲ့အစင်မှာရောက်နေပါပြီ။ဒီဘက်မှာလေဒုံကြီးဘက်မှာပေါ့ဟင်းပောင်းကတော့စံတစ်ခွက်ဘလူးစံခွေးမြည်စံရောထည့်ပြီးတော့ပေါ့တောတွေကရတဲ့ဟင်းသင်းရက်တွေပေါ့နောက်ပြီးတော့စိုက်ပြိုးထားတဲ့ဟာနဲ့အဲ့လိုမျိုးရောထည့်ပြီးတော့တနက်စားဖို့အဲ့လိုမျိုးမနေ့ကြံဖန်ပြီးစားသုံးနေရတယ
်နာဂဒေသမှာစံစပါးရှားပါးပြက်လက်ရတဲ့အဓိကအကြောင်းရင်းကတော့2021ခုနှစ်ဖေဖော်ဝါရီလကဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုရဲ့နောက်ဆက်တွဲပဋိပက္ခတွေကြောင့်ပါစစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကနာဂဒေသရဲ့ကုန်စည်သေးယူပို့ဆောင်တဲ့အဓိကလမ်းကြောင်းတွေကိုထိခိုက်စေခဲ့ပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့ဖြက်လေးပြက်ပြူဟာအရအခြေခံစားသောက်ကုန်နဲ့စက်သုံးစီတွေကိုပမာဏတစ်ခုပဲသေးယူခွင့်ပေးပြီးကန့်သက်ထားတာကလည်းနာဂဒေသကုန်စည်စီးဆင်းမှုကိုထိခိုက်စေပါတယ်။အရင်ကနန်းရုံမြို့နယ်အတွက်လိုအပ်တဲ့ရိက္ခာကိုပုံမှန်အဖြစ်ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်ကနေရရှိတာပါ။ဒီနေ့ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲတွေအရှိန်မြင့်လာပါတယ်။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေက စစ်ဆေးရေးဂိတ်တွေမှာဆန်နဲ့73စီတည်ဆောင်တဲ့ပမာဏကိုကြက်ကြက်မက်မက်စစ်ဆေးနေတယ်လို့နိုင်ရမျိုးကကိုဦးကပြောပါတယ
်ကိုကြတော့မရဘူးဒါကစားနေတဲ့တနင်္ဂနွေကမှသူ
ကအခုကြတော့မရဘူးဒါကစားနေတဲ့တနင်္ဂနွေကလာပြီးတော့မှလာတက်တဲ့ထိုးအဲ့တော့ရဆိုအဲ့တော့ရသူတို့ကသူတို့အတင်ချလုပ်ပေးတာအဲ့စီရင်တိုင်းမှာတအိပ်ပူတအိပ်ထားပစ်ခဲ့ရတာတအိပ်ပူတအိပ်ထားပစ်ခဲ့ဆိုတော့ခုနကျွန်တော်ပြောသလိုပဲတချို့ဆိုရင်အိတ်150နေရာလောက်မိတာများတော့အဖြစ်အဲ့လိုတွေမိတော့တဲလို့မရဘူးပေါ့တဲလို့မရဘူးဆိုတော့အခုနောက်ပိုင်းတအားကျပစ်လိုက်တော့လေ
အရင်ကလဟေမျိုးနယ်နဲ့ဒုံကြီးမျိုးနယ်ကွဲတွေဟာပုံမှန်အဖြစ်ခန်းဒီမျိုးကနေစားနဲ့ရိတ်ခါတည်ယူကြတာပါစံကလည်းစကန်းနဲ့ဒေသကြီးမော်လိုက်ဖောင်းပြင်စားတဲ့ဒေသတွေကနေတစင်မဟာနယ်လမ်းတစ်လျှောက်တည်ယူပို့ဆောင်နေကြဖြစ်ပါတယ်ဒါပေမဲ့လက်ရှိအချိန်မှာတော့အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။ခန်းဒီမျိုးကလည်းချင်းတွင်းမြစ်ကြောင်းကိုတုံးပြီးတည်ယူပို့ဆောင်တဲ့ကုန်ပစ္စည်းတွေကိုပဲအများသောအဖြစ်မိခိုနေရတာပါ။အဲ့ဒီရေလမ်းကြောင်းကိုလည်းလက်နက်ကိုင်ပဋိပက္ခကထပ်ပြီးတော့ဖျက်တောက်ပစ်လိုက်တယ်လို့လဟေဒေသခံကိုသိန်းနံကရှင်းပြပါတယ
်။ဒီလိုကတော့ခုနပြောတဲ့ချင်းတွင်းမြစ်ကြောင်းကိုအဓိကတည်ရတဲ့နေရာတွေမှာပဲအကျက်တဲဖြစ်တာပေါ့။
ဒီဘက်ကတော့ခုနပြောတဲ့ချင်းတွင်းမြစ်ကြောင်းကိုအဓိကထားတရားတဲ့နေရာတွေမှာအကျက်တဲဖြစ်တာပေါ့ဥပမာပြောရရင်စကားစားဘက်ကတင်မောတွေတက်လာရင်ရေချောင်းပိတ်တာကတလားနှစ်လားနေပါကြတယ်ပေါ့နော်အဲ့ဒီခါကျရင်ဒီဘက်မှာရှိတဲ့ကုန်းတွေတွေကပစ္စည်းမရှိလို့ဆိုတဲ့အနေထားမျိုးနဲ့ဈေးတက်လိုက်တာမျိုးပေါ့အ
ဲ့ဒီလိုလမ်းမဆက်သွယ်ရေးပြဿနာတွေနဲ့ကုန်ပစ္စည်းတည်ယူတာကိုကန့်သက်တာတွေကကုန်စည်နှုတ်တက်စီတဲ့အကြောင်းရင်းတွေပါပြီးခဲ့တဲ့ဇူလိုင်လလောက်ကစပြီးစံတန်းတအိတ်ကိုကျပ်သိန်းခွဲကျော်တဲ့အထိရုပ်တရက်ဈေးလှိမ့်တက်သွားပါတယ်။ဒါကြောင့်နာဂဒေသရဲ့တချို့နေရာတွေကဆိုင်တွေမှာစံရှိကောင်းရှိနိုင်ပေမဲ့လူများစုကတော့ဝယ်မစားနိုင်တော့ပါဘူး။ဒေသခံတွေကတော့ကြီးလက်ပိုင်းမှာနေတဲ့သူတွေကဒီတန်းကိုအခံရဆုံးဖြစ်တယ်လို့ဆိုပါတယ်။2014ခုနှစ်သကောင်စီရင်အရာကတော့အဲ့ဒီပမာဏဟာပြည်ညာအဖြစ်နာဂဒေသလူဦးရေရဲ့90ရာခိုင်နှုန်းဝန်းကျင်ဖြစ်ပါတယ်။ကိုသိန်းနိုင်ငံကနာဂကိုပိုင်ဥချုပ်ခွင့်ရဒေသရဲ့မြို့တော်ဖြစ်တဲ့လဟေမြို့မှာနေတာပါ။သူအနေနဲ့ငွေကြေးအကျက်တဲရင်ဆိုင်နေရပေမဲ့လေတခြားသူတွေလောက်တော့မယုံကံရသေးဘူးလို့ဆိုပါရစေ။အဲ
ဒီမှာတော့တော်တော်များများအကျက်တဲလို့ဖြစ်နေပါတယ်။
ဒီမှာတော့တော်တော်များများအကျက်တဲဖြစ်နေပါတယ်။တချို့နေရာတွေဆိုရင်ဝက်ဆာနဲ့အတူပေါင်းစားတဲ့နေရာမျိုးတွေရှိလာနေပြီ။အဲ့ဒီအခြေအနေရောက်တဲ့သူတွေတချို့နေရာတွေရှိရပေါ့ဗျာနော်။တချို့နေရာတွေဆိုရင်တရားလုံးစားစရာမရှိတော့ဘူး။
နာဂကိုပိုင်ဥချုပ်ခွင့်ရဒေသဟာမြန်မာနိုင်ငံရဲ့အစင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနှိမ့်ကျဆုံးနေရာတွေထဲကတစ်ခုဖြစ်ပါတယ်။ဒေသခံတွေကတော့အာနာသိမ့်လိုက်ကလေးကသူတို့ဒေသမှာအလုတ်ကန်ခွင်လန်းအရန်နှဲသွားတယ်လို့ပြောပါတယ်။အဲ့ဒါကလက်ရှိအချိန်မှာခုံတက်လာတဲ့ကုန်စည်နှုန်းကိုလူနည်းစုပဲတတ်နိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့နန်းရုံဒေသခံကိုဦးကပြောပါတယ
်။ဒီတော့ဆိုတော့ပိုင်းက2015 2020ဆိုတဲ့အချိန်က
အရင်ကစစမိုင်းတို့က2015 2020ဆိုတဲ့အချိန်တို့ကကျွန်တော်ပြောသလိုပေါ့ကော်ကရင်လန်အကြောက်ခင်းလန်းရှိတယ်လန်းခင်းနေဆိုအဲ့ဒီမှာအလုပ်သမားတွေသွားဟိုရွာလူ30ဒီရွာလူ30လားကောက်ပြီးလန်းခင်းလုပ်ငန်းတွေအနေနဲ့သူတို့အတွက်စောင့်ဝင်နေရေးအထောက်ပံ့လေးဖြစ်သေးတာပေါ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကလည်းဖျက်ပြစ်လိုက်တယ်မရှိတော့ဘူးဘတ်ဂျက်တွေကလည်းလောက်အောင်ပြတ်သွားပြီဆိုတော့မပေးနိုင်တော့ဘူး
နာဂဒေသမှာနှစ်စဉ်မိုးရာသီတိုင်းစံပြက်ပြီးတော့ကုန်စည်နှုန်းတက်နိုင်ခြင်းရှိတယ်ဆိုတာမှန်ပါပဲ။ဒါပေမဲ့အာနာမသိငင်မိုးရာသီတွေမှာတော့အစိုးရနဲ့လွတ်တော်ကိုယ်စားလှယ်တွေကတနည်းနည်းနဲ့ပြည်သူကိုကူညီခဲ့ကြတယ်လို့နာဂတိုင်းရင်းသားနိုင်ငံရေးသမားဟောင်းဦးဦးနွေးကပြောပါတယ်
။ပြီးခဲ့တဲ့ကျွေးရလက်ထက်ကာလတုန်းကတော့စံဒီပြက်လက်မှုမရှိအောင်အရန်စံဒီအနေနဲ့ဒီမြို့နယ်တွေမှာ
ပြီးခဲ့တဲ့အစိုးရလက်ထက်ကာလတုန်းကတော့စံတွေပြက်လက်မှုမရှိအောင်အရန်စံတွေအနေနဲ့မြို့နယ်တွေမှာစီစဉ်ပေးထားတာတွေရောင်းချပေးနေတာတွေရှိပါတယ်။နောက်ပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုမရှိအောင်လည်းလုပ်ပေးနေတဲ့အနေအထားရှိပါတယ်။အခုတော့စစ်တပ်ကအာဏာသိမ်းပြီးနောက်မှာဖြစ်ပေါ်နေတဲ့အနေအထားတွေကတော့ဘာကိုမှပြည်သူတွေအားကိုးလို့မရတဲ့အနေအထားကိုတွေ့ရမှာဖြစ်ပါတယ
်။အာဏာမသိငယ်တုန်းကတော့နာဂကိုပိုင်ဥချုပ်ခွင့်ရဒေသမှာအရက်ဖက်လူဖွဲ့စည်းတွေလည်းလှုပ်ရှားကူညီပေးခဲ့ကြပါတယ်။ဒါပေမဲ့လူမှုကူညီရေးစေတနာဝန်ထမ်းတွေကိုတမကအဖွဲ့ဝင်တွေစာနယ်ဇင်းသမားတွေစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့သူတွေနဲ့အတူစစ်တပ်ကပြစ်မှတ်ထားလာခဲ့ပါတယ်။ပြည်ပြည်ဆိုင်ရာလူမှုကူညီရေးကြေညာစာတမ်းအပိုင်း25ပ ပိုက်ခွဲတင်မှာလူတိုင်းဟာမိမိနဲ့တကွာမိမိမိသားစုကျန်းမာရေးနဲ့တကွာကိုယ်စိတ်နှဖျားအေးချမ်းစွာနေထိုင်နိုင်ရေးအတွက်အစာအာဟာရဝတ်အထည်နေအိမ်စီးပွားအကူအညီနဲ့လိုအပ်တဲ့လူမှုအထောက်အပံ့များပါဝင်တဲ့တင်းလျော်လျောက်ပတ်တဲ့လူမှုအစဉ်တန်းကိုရယူခံစား권ရှိတယ်လို့ပါရှိပါတယ်။ဒါပေမဲ့လည်းနာဂဒေတာကဒေတာကံတွေဟာအဲ့ဒီအခွင့်အရေးကိုရမနေပါဘူး။နာဂဒေတာမှာစိုက်ပျိုးထားတဲ့တောင်ရဆန်တွေကောက်ပဲသီးနှံတွေဟာပြင်းပြအားဖြင့်အောက်တိုဘာလကုန်လောက်မှရိတ်သိမ်းနိုင်မှာပါ။ကြားတောင်ရသမားတွေလိုပါပဲ။ကိုကဲယုံတယောက်လည်းသူ့မိသားစုကိုတင်းနဲ့မျှတအောင်ပြန်ပြီးတော့ကြွေးမွေးနိုင်မှုအတွက်နှစ်လဝန်းကျင်လောက်စောင့်ရအောင်ပါပါ။သူကတော့လက်ရှိနိုင်ငံရေးအခြေအနေကိုစိတ်ပြက်နေပါတယ
်။ဒီတော့သူကတို့မိနစ်ခါလာစိတ်ချမှာတော့တမျိုးခံစားရပေါ့။ဒီခေတ်မှာ
မိသားစုကိုဒီလိုမြင်တဲ့အခါစိတ်ထဲမှာကတော့ကျွန်တော်ခံစားရတာပေါ့။ဘယ်အချိန်မှအစိုးရကောင်းတဲ့လက်ထက်မှာဘယ်အချိန်ရောက်ပါမလဲဆိုပြီးတော့အလင်းထဲကိုရောက်ချင်တာပေါ့။ဘာကြောင့်တမ်းမြည်ဒီလိုမျိုးပြက်နေတယ်လဲဆိုတာကတော့ကျွန်တော်စိတ်ထဲခံပြင်းနေတာပေါ့။တကယ်ခံဘလို့ရှာရင်ကောင်းမလဲဆိုတာမျိုးတွေးတော့လာတယ်။ဒေါသလည်းတော်တော်ထွက်နေတယ်ပေါ့။သားသမီးမနာကိုကြည့်ရတာစိတ်မချမ်းသာဘူးပေါ့မိခင်ဖခင်အနေနဲ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မဲ့ဒိုတန် Podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
နာဂဒေတာမှာကလေးငယ်တွေအာဟာရချို့တဲ့တဲ့ထိပိတ်ဆို့ခန်းနေရတဲ့အခြေအနေကို Frontier မြန်မာကဒုအတန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါအခုတော့ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအလှည့်ပါဒီစီစဉ်မှာတော့နိုင်ငံရေးနဲ့လက်တွေ့အလုပ်ဖြစ်ရေးအယူဆအကြောင်းဆွေးနွေးထားပါတယ်ထို့တက်မှုနဲ့လက်တွေ့အလုပ်ဖြစ်ရေးအယူဆကဆက်ဆက်နေသလားဆိုတာစဉ်းစားစရာမေးခွန်းတစ်ခုဖြစ်နေပါတယ်ဒီမေးခွန်းကိုဒီပတ်စီစဉ်မှာဥတမောင်တန်းကတရုတ်နိုင်ငံရှန်ကျင်းတက္ကသိုလ်ကပါမောက္ခဒေါက်တာမျိုးနိုင်နဲ့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ဒလိမ့်မှာအဓိကလက္ခဏာတွေအများကြီးရှိပါတယ်။အဒီလက္ခဏာတွေနဲ့သုံးခုကတော့ပထမအဘိဓမ္မာသင်တယ်၊ဒုတိယရှင်းပြကြိုက်တယ်။ဒါကိုတော့အင်္ဂလိပ်လို radicalism ဆိုပြောနိုင်ပါတယ်။တတိယတိုက်စိတ်တိုက်တွေးကြီးတယ်။အင်္ဂလိပ်လို militant ဖြစ်တယ်လို့ပြောပါတယ်။အဒီလက္ခဏာသုံးခုကိုဆရာမမောင်ကြီးရဲ့နိုင်ငံရေးဒလိမ့်ဆိုတဲ့စာအုပ်ဖတ်ပြီးတဲ့နောက်မှာကျွန်တော်မှတ်မိနေပါတယ်။ဒီချက်တွေကိုပြန်ချိန်ညှိနိုင်တာကတော့လက်တွေ့ကြရေးဝါဒများဖြစ်မလာလို့လည်းစဉ်းစားမိပါတယ်။ဒါကြောင့်ဒီပါဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့တရုတ်နိုင်ငံရှင်ချန်းတက္ကသိုလ်မှာလက်ထောက်ပါမောက္ခဖြစ်နေတာဝန်ထမ်းဆောင်နေတဲ့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့။ pragmatism လို့ပြောတဲ့လက်တွေ့ကြရေးဝါဒဆိုတာဘာလဲဆိုတာလည်းပဲကျွန်တော်စောင့်ဆရာပြောပြပါ
ဟုတ်ကဲ့ဒီ pragmatic ဖြစ်တဲ့ဆိုတာကအရင်တော့သူနဲ့မတိုင်ခင်တော့ဆရာရေကျွန်တော်တို့ဟိုဟာအားကောင်းတာ idealism ဆိုတဲ့ဒီဆန်နှုံးတွေကိုအဓိကထားတဲ့ဝါဒပေါ့ဒီဆန်နေနဲ့ဘာပဲလုပ်လို့ကျွန်တော်တို့ကဆန်နှုံးနေနဲ့သတ်မှတ်ပြီးလုပ်တယ်ဒီ19ရာစုနှောင်းပိုင်းရောက်လာတော့လူတွေကဒါနဲ့တော့မဖြစ်တော့ဘူးဆိုပြီးတော့နီးတွေးခေါ်နီးအစ်စ်တွေဟိုစပြီးကြံစလာရင်းနဲ့ဒီအမေရိကန်မှာပဲစတာပဲဆရာသူကအဲ့ pragmatism ဆိုတာကိုစပြီးတော့ပြောလာကြတယ်ငါတို့လက်တွေ့တကယ်ရတွေ့ကြတယ်ဒီရလက်တွေပေါ်မူတည်ပြီးတော့ပဲငါတို့စဉ်းစားဆုံးဖြတ်ပြီးလုပ်ရမယ်ဘာလို့ဆို idealism ကတကယ်လက်တွေ့မကြတာကြီးဖြစ်တာဖြစ်တော့သူတို့ကသုံးချက်ပြောတယ်ပထမတစ်ချက်ကတော့သူတို့ဘာပဲလုပ်လို့အဲ့ဒီဟာဒီ practical ဖြစ်ရမယ်လက်တွေ့ကြရမယ်ပြီးတော့ဒီ sensible ဆိုတဲ့ဒီစဉ်းစားဆင်ခြင်သုံးသပ်မှုနဲ့အခြေခံရမယ်ပြီးရင်အကျိုးဆက်တွေကိုကြည့်ရမယ်ဟုတ်ကဲ့
ဟုတ်ကဲ့
ဒါအဲ့ဒီချုပ်ပြောလိုက်တာပေါ့ဆရာရဲ
့ဟုတ်ကဲ့ကျွန်တော်ဒီလက်ပြကြာရေးဝါဒကိုဖြည်းဖြည်းရအောင်ကျင့်သုံးသွားတဲ့ပုံမျိုးစဲနိုင်ငံတွေကိုပြောပါဆိုလို့ရှိရင်ကျွန်တော်တို့တရုတ်ပြည်နဲ့စရမယ်ထင်ပါတယ်ဒီအယူဆရဲ့ခေါင်းဆောင်တိန့်ရှောင်ပေလို့တဲ့တရုတ်ပြည်မှာပြောရမယ်ထင်ပါတယ်ဆိုတော့သူပြောတဲ့အချက်မှာနာမည်ကြီးတဲ့စကားတစ်ခုရှိပါတယ်အဲ့ဒါကတော့အကြောင်းကဖြူဖြူမဲမဲကြွက်ခုတ်ဖို့တော့အဓိကဆိုတဲ့အယူဆတဲ့စကားကိုအဲ့ဒီကာလတွေမှာကျွန်တော်တို့တခဏဆိုလို့လည်းကြားခဲ့ရပါတယ်တရုတ်ပြည်ရဲ့စီးပွားရေးတိုးတက်မှုမှာလက်တွေ့ကြရေးဝါဒဘယ်လောက်ထိရေးပါခဲ့တယ်ဆို
တရုတ်ပြည်ကတော်လှန်ရေးပြီးတော့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအယောင်ချွတ်ချုံကြတယ်ဘာဖြစ်လို့လဲဆိုတော့ဒီသူတို့ရဲ့ဒီတင်းကျပ်တဲ့မူဝါဒတွေတင်းကျပ်တဲ့သဘောတရားရေးတွေကိုအဓိကထားတဲ့အတွက်ဥမာ မော်စီတုံးတော့ဆရာအလုတ်ဖြစ်ရေးထက်ကိုသူယူဝါရကိုအဓိကထားတော့စီဝါရီကမဖြစ်ဘူးဟိုဒီဥက္ခရီမော်ကအားကောင်းတာအားကောင်းတော့မလို့ဖြစ်သူတို့စုံသွားတော့မှတိတ်ဆောင်ဖေလက်ထက်ရောက်တော့မှတိတ်ဆောင်ဖေကသူကအကောင့်ထဲပို့ရတာဒီနေရာမှာကျွန်တော်တခုအလေးနဲ့ပြောချင်တာတိတ်ဆောင်ဖေဘယ်လောက်လှုပ်ချင်လှုပ်ချင်ဒီကွန်မြူနစ်ပါတီမှာရှိတဲ့ခေါင်းဆောင်ပိုင်းတွေကလက်မခံရင်လည်းသူလှုပ်လို့မရအဲ့တော့တိတ်ဆောင်ဖေကတော့ဟုတ်တယ်သူကစတာဒါပေမဲ့သူ့ဟာကိုနားတဲ့သဘောပေါက်တယ်ဟောက်ခံတဲ့အခြားခေါင်းဆောင်မှုတွေလည်းဒါလည်းရှိလို့တာသူလှုပ်လို့ရပါတယ်ဆရာဘာဖြစ်ဒီလိုလုံးလို့ရတဲ့အတွက်လေအဲ့ဒီနှစ်ပေါင်း40အတွင်းမှာ1988ကနေစပြီးတော့2018နှစ်အထိကိုသူရဲ့ဒီ GDP က97ဆဆိုတာအစ100လောက်ကိုတက်သွားတယ်ပြီးတော့ဒီနိုင်ငံခြားကုန်သွယ်မှုဟာဆိုရင်လည်း12ဆတက်သွားတယ်တဲ့ဟိုစီးရင်တွေကလည်းသူကယ်သွားနိုင်တယ်ဆိုတော့ဒီအရင်တော့သူလုံနေတဲ့ဒီဘိုးချုပ်ကိုင်းတဲ့စနစ်တကျလုံနေမှာဆိုရင်ဒါဘလို့နည်းမှမဖြစ်နိုင်ဘူးဒါကြောင့်မို့နိုင်ငံတကာလည်းသူတို့ပြောတာကဒါ pragmatism အကြောင်းပဲသူတို့ဖြစ်တာ
ဆိုတော့ကျွန်တော်ပထမဆရာရှင်းပြခဲ့တဲ့အကြောင်းကိုပြန်ခောက်ချင်ပါတယ်အဲ့ဒါကတော့ဆရာခုနပြောသလိုပဲเนาะမိမိဒီမှန်းချက်ဘာဖြစ်ချင်ဘာဥတီလဲဒါဖြစ်ရဲ့ရလရရှိမင်းဒုတိယကကျွန်တော်တို့အကျိုးအကြောင်းယုတ်တိနဲ့ရှုမြင်ရေးเนาะကျွန်တော်တတိယကအကျိုးဆက်ကိုစဉ်းစားရေးပေါ့ဆိုတော့ဒါကဒီအကြောင်းသုံးခုကလည်းကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဆရာပြောလာတယ်ကမူဝါဒဆိုင်ရာပိုင်းဖြတ်လုပ်တဲ့ချေရဲ့သဘောတွေပဲဖြစ်တယ်လို့ပြောလို့ရမှာ။เนาะဒါဆိုရင်မူဝါဒနဲ့ဆက်ဆက်ပြီးဆက်ပြီးတော့လာတာကအရှိတော်အရှာမှာတိုးတက်သွားတဲ့စင်ကာပူနဲ့မလေးရှားတို့ကိုလက်တွေ့ကြာရေးဝါဒကျင့်သုံးခဲ့တယ်လို့ပြောနိုင်ပါလား။ဆရာဘယ်လိုထင်ပါလဲခင်ဗျ။
အဲ့တော့ခုနဆရာပြောသလိုပဲမြန်မာဒီအာရှမှာရှိတဲ့နိုင်ငံတွေဆိုရင်စင်ကာပူကတော့ကဘာကျော်ပေါ့သူက pragmatic ဖြစ်တယ်။ဘာပဲလုပ်လို့သူကအယူဝါဒချက်ကိုဒီရလက်ကိုပဲအဓိကကြည့်။အဲ့တော့ဟုတ်တယ်ဒီလီကွန်ကြီးဆိုရင်အရင်က pragmatic ဖြစ်တဲ့ခေါင်းဆောင်ပဲ။နောက်တိတ်ရှင်ဖင်ရလဲသူစီရပဲနီးယူခဲ့တာ။သူခေါင်းဆောင်ဖြစ်တော့လီကွန်ကြီးစီသွားတယ်။သူဘာလုပ်နေလဲဆိုတော့သူတိတ်ချသွားမေးတယ်။အဲ့တော့သူလုပ်ခဲ့တဲ့စီဝါရေးပြုရင်ပြောင်းလဲမှုတွေနိုင်ငံရေးပြုရင်ပြောင်းလဲမှုတွေကလီကွန်ကြီးစီရရတာတော်တော်များများရှိ။အဲ့တော့စင်ကာပူနောက်မလေးရှားကြတော့မလေးရှားမှာဘာဖြစ်လဲဆိုတော့သူတို့ကလူမျိုးကြီးနည်းနည်းကဲတယ်ဆရာ။လူမျိုးကြီးဘာသာကြီးကအစပိုင်းမှာဒီမဟာတရားတို့ပေါ့သူတို့ခေါ်တာဘူမိပုထရခေါ်တယ်ဘူမိပုထရမူဝါဒဆိုတာဟိုသူတို့ရဲ့ဒီ native တွေသူတို့ရဲ့ဒီမလေးတွေပေါ့မလေးလူမျိုးတွေဦးစားပေးတဲ့ခါအလုခန့်တာပဲဖြစ်ဖြစ်စီဝါရေးအတွက်ငွေချေးတာပဲဖြစ်ဖြစ်သူတို့ပြီးတော့အစပိုင်းမှာတော်တော်ကြီးကိုစီဝါရေးကမတိုးတက်ဘူးတိုးတက်တဲ့လောက်မတိုးတက်တော့နောက်ပိုင်းသူတို့ကပညာတက်လာတော့ခေါင်းဆောင်တွေကမြင်တော့မှနောက်ပိုင်းမှာစပြီးတော့ pragmatic ပို့ဖြစ်လာတာပေါ့နောက်ပြီးတော့အာရှမှာကျွန်တော်တို့မေ့နေတာခုရှိတယ်အဲ့ဒီကောင်ကထိုင်းရဲ့ pragmatic ဖြစ်မှုထိုင်းနိုင်ငံလည်းတော်တော် pragmatic ဖြစ်ဘာဖြစ်လို့လဲဆိုတော့ဒီဒုတိယကမ္ဘာစစ်တို့ပထမကမ္ဘာစစ်တို့မှာဆိုရင်သူတို့ကတိတိကျကျဟိုဒီ diplomatic နည်းနဲ့ပဲအခက်ခဲကိုသူကကြော်လွှားပါတယ်ခွက်ခွက်ကိုရှောင်ရှားပါတယ်ဟိုကသူများအသိပိုက်ကိုမခံတော့ဆိုတော့ကျွန်တော်အနေနဲ့ဆိုရင်တော့ထိုင်းနိုင်ငံဟာလည်းအလွန် pragmatic ဖြစ်တဲ့နိုင်ငံလို့သတ်မှတ်ပါတ
ယ်ဟုတ်ကဲ့ဒီအခုလီကွန်ယူတို့အကြောင်းပြောလာပြီဆိုတော့လေခေါင်းဆောင်မှုကအရေးကြီးတဲ့သဘောဖြစ်ပါတယ်ဟုတ်နော်မတိတ်ရှောင်ပင်ဒီခွန်ယူဒီလိုတိုးတက်မှုတွေနဲ့ဆက်လွယ်နေတဲ့ခေါင်းဆောင်မြန်မာနိုင်ငံရေးသမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပေါ့အဲ့ဒီလိုလက်တွေ့ဝါဒကိုကျင့်သုံးခဲ့တဲ့ခေါင်းဆောင်ဖြစ်နေဆရာဘုရားကိုမြင်တယ
်ကျွန်တော်တော့သိချာချာတော့ဟိုမပြောရဲဘူးပေါ့ကျွန်တော်ထင်တော့ဘူဂျင်းဆန်းတော့ pragmatic ဖြစ်မယ်ထင်တယ်ဆရာဘာဖြစ်လို့လဲဆိုတော့ဘူဂျင်းဆန်းရဲ့လုံအောင်ကင်မှုကြီးသူသမိုင်းကြောင်ကြည့်လိုက်ရင်သူကအင်္ဂလိပ်ကိုခံချကြတယ်။ချက်ကျင်တော့ပထမတရုတ်စီကသွားပြီးတော့အကူအညီတောင်းဖို့သွားတယ်။တရုတ်စီကမရဘူးဂျပန်စီကရ။ကျတော့သူဂျပန်စီကပဲယူလာပဲ။ယူပြီးတော့ဂျပန်ကိုပြန်ပြီးတိုက်ဖို့ကြတော့လေအင်္ဂလိပ်စီကသူပြန်ယူ။အဲ့ဒီမှာကျွန်တော်စိတ်ဝင်စားတာဗာလဲဆိုတော့ဂျပန်တွေကမဟုတ်တော့ဘူး။ဂျပန်တွေကပြောတဲ့အတိုင်းမလုပ်ဘူးပေါ့။ကိုယ်ကလာပြီးဘူလီဖြစ်နေပြီ။အနိုင်ကျင့်နေပြီသိရော။သူတို့အဲ့မှာ2-3 နှစ်လောက်ကငုံပြီးတော့သူတို့တစ်ခံပြီးတော့ဆရာရဲ့အားမွေးတဲ့အချက်တွေကိုကျွန်တော်သဘောကျတာ။ဗာလဲဆိုတော့သူကဆောက်ရpragmatism မှာအဲ့လို gradualism ဆိုတာရှိတယ်ဖြည်းဖြည်းသွားရတယ်သူကဖြည်းဖြည်းသွားရတယ်ပြုပြင်ပြောင်းလဲရတယ် adaptability ဖြစ်ရတခုကိုချုပ်မကင်ထားအဲ့တော့ပြောပါဆိုရင်တော့ကျွန်တော်ဘူဂျုံဆန်းဟာ pragmatic ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်နောက်ပြီးတော့ pragmatic မဖြစ်တဲ့လူတွေကတော့အများကြီးပဲဥမာအမျိုးသားတာသနာကိုချုပ်ကင်ထားခြင်းကဒါ pragmatic နဲ့ဆိုရင်ဒါ filter ဆက်ညင်ဖြစ်တာဟု
တ်ဒါပေါ့ဒေါ်ဆဆူဂျီဘောဘလို့ပြောပါ
တော်ဆန်းစုကြည်ကသူ့ဖြေလောက်တော့ pragmatic မဖြစ်ဘူးလို့ကျွန်တော်မြင်တယ်ပို့ပြီးတော့ idealist ဆန်တယ် ျွန်တော်အမြင်ကိုပြောတာပါကျွန်တော်နားလည်မှုလွဲတာဖြစ်ရင်ဖြစ်မယ်ကျွန်တော်ထိတွေ့မှုနည်းတာဖြစ်မယ
်ဟုတ်ကဲ့
ဒါပေမဲ့တိုင်းပြည်ပေါ်ထားတဲ့သူစေတနာတော့ဘာမှပြောစရာမရှိဘူးဘာမှအပြစ်ပေါ်ပြောစရာမရှိဘူးဖြူစင်မှုရဲ့စေတနာရ
ဟုတ်ကဲ့ဟိုဆရာကနိုင်ငံရေးသမားလည်းမဟုတ်ဘူးပေါ့နော်ဒါကဟိုရှင်ချက်တက်တူမှာသူ့လင်းတက်လက်ထောက်ပေါပေါခါဖြစ်နေဆရာဆောင်ရွက်နေတဲ့လူဆိုတော့ဒါကျွန်တော်သိပါတယ်ဒါပေမဲ့အဲကျွန်တော်နိုင်ငံရေးနဲ့ဆိုင်တဲ့ဘေးကိုလေးတစ်ခုလည်းမေးချင်ပါတယ်ဒါကတော့နောက်ဆုံးမေးဖို့ဖြစ်မှာဖြစ်ပါတယ်ဆရာကနေ့မြန်မာနိုင်ငံအခြေကဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အတွက်တိုက်ပွဲဝင်နေရတဲ့အခြေအနေဖြစ်တယ်လို့ဒါအပြားကဒီလိုပဲပြောကြပါတယ်နော်ဒါလက်တွေ့ဖြစ်နေတာပြီးတော့အိဗယ်ကောက်ကြည့်တာလည်းမတူတဲ့နိုင်ငံရေးတယောက်မတူကွဲပြားကောက်ယူမှုတွေရှိနေပါဆိုဒီလိုအခြေအနေမှာလက်တွေ့ကြရေးဝါဒဆိုတော့ဘာများဖြစ်မလဲ
လက်တွေ့ကြရေးဆိုတာခုနကျွန်တော်ပြောလိုက်တဲ့ criteria 3ခုပေါ့ဆရာရယ်ပထမတစ်ခုကတော့လက်တွေ့ကြရမယ်ဘာပဲလုပ်လို့ဒါ idealist မဖြစ်ရဘူး idealist ဆိုတာစံအနေနဲ့ကတော့ကောင်းတယ်လက်တွေ့မဖြစ်နိုင်တာတွေရှိတာလက်တွေ့ကြရမယ်နံပါတ်2က constraint တွေကိုထက်တွဲရမယ်ဆရာ constraint တွေကိုမှရှိတဲ့ constraint ကဘာတွေလဲအကန့်အသတ်တွေကိုထက်တွဲရဟုတ်ကဲ့ဆိုတော့ context ပေါ့ဆရာပထမက context ကဲ context ဆိုတာဒီနောက်ခံအခြေအနေတွေပေါ့အခြေအနေတွေရဲ့အဲ့အမှရှိတဲ့ context တွေကိုကျွန်တော်ထက်တွဲရမယ်ပြီး constraint တွေကိုထက်တွဲရမယ်ပြီးအရေးကြီးဆိုတာဒီ consequences ဆိုတဲ့
ဒီ
ရလာမဲ့အဲရလာမဲ့အကျိုးဆက်တွေပေါ့အဲ့ဒီမှာကျွန်တော်အဓိကထားချင်တာတော့ပြည်သူတွေဘယ်လောက်အကျိုးရှိမလဲပြည်သူကိုပဲကျွန်တော်ကြည့်စေချင်တယ်ဆရာဘာပဲလုပ်လို့ပြည်သူတွေရဲ့စာဝင်နေရေးဒီဘဝလုံခြုံရေးခိုင်မာရေးဟာထိခိုက်သွားမလားဆိုးဝါးသွားမလားအဲ့ဒီဟာနဲ့ပဲကျွန်တော်တိုင်းစေချင်တယ်တိုင်းစေချင်တယ်ဆိုတာကိုဘာပဲဆုံးဖြတ်ဆုံးဖြတ်ပြည်သူကိုပဲကြည့်ရမယ်အဲ့ကျွန်တော်အဲ့လိုမြင်ပါတယ်ခုနသုံးချက်ကိုကြည့်မယ်ပြည်သူကိုကြည့်မယ်ဆိုရင်ဒါ pragmatic ဖြစ်တယ်ပေါ့
အဲ့လက်တွေ့ကြရတယ်လို့ပြောချင်တယ်ဟုတ်ကဲ့ဆိုတော့ဆရာကြီးဟုတ်ကဲ့ဟုတ်ကဲ့ညာကြီးကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကျွန်တော်ကလည်
းဟုတ်ကဲ့အခုလက်တွေ့ကြရေးအယူအဆကိုရွှေနေသွားတယ်သူကတော့ပြည်ထောင်စုရှင်ညာတက်ကမှလက်ထောက်ပေါ်မောက်ခသူဒေနာပေါ်မောက်ခဖြစ်နေဆောင်ရည်တွေလည်းဒေါက်တာမျိုးလန်ဖြစ်ပါတယ်ကျွန်တော်ပါတော့နော်
ဥဒမောင်တန်မင်းမြန်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာလဲအာရှနိုင်ငံရေးဥဒုရာသီနဲ့အနာဂတ်ကမ္ဘာလေယာဆွေပြိုရေးကဏ္ဍအစီအစဉ်တွေကိုစတိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကိုဒေါင်းလုဒ်ရယူပါ
။ VUE မြန်မာပိုင်းအစီအစဉ်ရဲ့ technical news နဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးဥဒုရာသီနဲ့အနာဂတ်ကမ္ဘာလေယာဆက်ပြိုးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်တွေစတင်ကြပါတယ်။ American ပြည်တော်စုကထိုင်ဝမ်ကိုပထမဆုံးအကြိမ်တိုက်ရိုက်စီးရေးထောက်ပံ့မှုတွေပေးလိုက်ပါတယ်။အင်ဒိုနီးရှားမှာတော့အမေရိကန်ရဲ့ဒေတာတွင်နိုင်ငံတွေပါဝင်တဲ့စီးရေးလက်ချက်မှုလုပ်နေကြပါတယ်။ဂျပန်ကာဝေးဝင်းထဏက2024ခုနှစ်အတွက်ကာဝေးအသုံးစေးတွေကိုတိုးမြင့်တောင်းခံလိုက်ပါတယ်။ဒီလိုကြောင်းဝါတွေကိုစုစည်းပြီးဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မှုချိုကတင်ပြထားပါတယ်ခင်ဗျာ
။ဒီရုပ်နဲ့ထိုင်ဝမ်အကြားစီးရေးကျင်းပမှုတွေရှိနေချိန်မှာပဲအမေရိကန်ပြည်ထောင်စုကထိုင်ဝမ်ကိုပထမဆုံးအကြိမ်တိုက်ရိုက်စီးရေးအထောက်အပံ့ပေးဖို့အတည်ပြုလိုက်ကြောင်းအမေရိကန်အစိုးရကဩဂုတ်လ30ရက်နေ့ဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။နိုင်ငံရခြားစီးရေးအမှုအညီထောက်ပံ့ငွေ FMF အစီအစဉ်အရပေးရတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီလိုအကူအညီဟာပုံမှန်အားဖြင့်တော့အကျုပ်အခြားပိုင်းအစိုးရတွေကိုပေးလို့ရှိတဲ့အကူအညီမျိုးဖြစ်ပါတယ်။ဒီအစီအစဉ်အရဒေါ်လာတန်း80ဘူးစီးရေးအကူအညီပေးမှာဖြစ်ပါတယ်။ငွေပမာဏမများပေမဲ့တရုတ်ပြည်မှကြီးကိုအတိအမှတ်ပြုခဲ့တဲ့1989ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အမေရိကန်အစိုးရကထိုင်ဝမ်ကိုတိုက်ရိုက်စီးရေးအကူအညီပေးတာဖြစ်တဲ့အတွက်ထူးခြားမှုတစ်ခုလို့ဆိုနိုင်ပါတယ်။အမေရိကန်ကအခုလိုစီးရေးအထောက်အပံ့ပေးတာဟာထိုင်ဝမ်ကျွန်းရဲ့လုံခြုံရေးကိုထိခိုက်စေမှာဖြစ်တယ်လို့ဩဂုတ်လ31ရက်နေ့ကြာသပတေးနေ့မှာပဲတရုတ်အစိုးရကတတိပေးကန့်ကွက်လိုက်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကအခုလိုပြောဆိုပါတယ်
။無論是美援台武器也好 售台武器。
台湾个故意偷办那批事，虽然那批事洋查那批事，只能说你呢，没人开马干过罢了。美国人是一偷办呢，虽然那批事洋查无下，美国国民的阿多大就是些马皮皮。台湾人龙勇一个，提开些马皮的喽。台湾比度的也交过来，提开些马皮罢了。
ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်စစ်တပ်အနေနဲ့လိုအပ်သလိုတုံ့ပြန်ဆောင်ရွက်တော့မှာဖြစ်တယ်လို့လည်းတရုတ်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်အခုလိုထောက်ပံ့တာဟာထိုင်ဝမ်ကိုအချုပ်အခြာအာဏာပိုင်အဖြစ်အတိအမှတ်ပြုတာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့ပြောဆိုပါတယ်ထိုင်ဝမ်နဲ့ဆက်ဆံရေးဥပဒေပြဋ္ဌာန်းချက်နဲ့တရုတ်ပြည်တပည့်တဲ့မူအတိုင်းဆက်လက်ရပ်တည်နေကြောင်းနဲ့ထိုင်ဝမ်ရဲ့ကိုယ်ကိုယ်ခုခံကာကွယ်ရေးအတွက်သာကူညီတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ထိုင်ဝမ်ရေလက်ကြားတည်ငြိမ်အေဂျင်စီကိုအမေရိကန်ပြည်ထောင်စုကလိုလားကြောင်းနဲ့ဒါဟာဒေတာတွင်းနဲ့ကမ္ဘာလုံးရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတယ်လို့အမေရိကန်ကပြောဆိုထားပါတယ်။ထိုင်ဝမ်ကို F-16 တိုက်လေယာဉ်နဲ့အပါအဝင်အမေရိကန်ဒေါ်လာတန်း900ဘူးစစ်လက်နက်ပစ္စည်းတွေရောင်းချပေးဖို့ကိုလည်းဩဂုတ်လ23ရက်နေ့တုန်းကအမေရိကန်အစိုးရကခွင့်ပြုခဲ့ပါတယ်။အခုလိုအချိန်မှာပဲအင်ဒိုနီးရှားနဲ့အမေရိကန်ဥဆောင်ပြီးဒေတာရင်းနိုင်ငံတွေပါဝင်တဲ့စူပါဂရူဒါရှီလို့အမည်ပေးထားတဲ့ကူးတွဲစီရေးလေ့ကျင့်မှုတစ်ရပ်ကိုအင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ31ရက်နေ့မှာစတင်ခဲ့ပါတယ
် Latihan kali ini akan dilaksanakan selama 14 hari 2 minggu
ဒီစီရေးလေ့ကျင့်မှုဟာနှစ်ပတ်ကြာမှာဖြစ်ပြီးနိုင်ငံပေါင်း18နိုင်ငံပါဝင်မှာဖြစ်ပါတယ်နိုင်ငံ6နိုင်ငံကစစ်တပ်တွေဆီလွတ်ခဲ့ပြီးစစ်တပ်နိုင်ငံကတော့လေးလာသူအဖြစ်တက်ရောက်မှာဖြစ်ပါတယ်လို့အင်ဒိုနီးရှားစစ်တပ်အကြီးအကဲယူဒိုမာဂိုနိုကပြောဆိုသွားခဲ့တာပါအင်ဒိုနီးရှားစစ်သား2800အမေရိကန်စစ်သား2100နဲ့ဩစတြေးလျဂျပန်စင်ကာပူတပ်ပေါင်းစုအင်အား1000ပါဝင်မှာဖြစ်ပြီးအင်ဒိုနီးရှားရေပိုင်နဲ့ဆူရာဘာရာအရှေ့ဂျာဘာကျွန်းနဲ့ဗနူဝန်ဂီဒေသတွေမှာပြုလုပ်မှာဖြစ်ပါတယ်ဒီစီရေးလက်ချက်မှုမှာထူးခြားချက်ဖြစ်ပြင်သစ်နဲ့ဗြိတိရှစစ်တပ်တွေလည်းပါဝင်လာပါတယ်။ဒါအပြင်ဘရူနိုင်း၊ဘရာဇီး၊ကနေဒါ၊ဂျာမနီ၊အိန္ဒိယ၊မလေးရှား၊နယ်သာလန်၊နယူးဇီလန်၊ပါပူဝါနယူးဂီနီ၊ဖိလစ်ပိုင်၊တောင်ကိုရီးယား၊တီမော်လီစ်နိုင်ငံတွေကလေးလာသူအဖြစ်ပါဝင်မှာဖြစ်ပါတယ်။အင်ဒိုနီးရှားဟာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပြီးတရုတ်ရဲ့နယ်မြေတပ်မတ်မှုနဲ့စီးရဲတုချက်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှိနေကြတယ်ဖြစ်ပါတယ်။အချိန်ထဲမှာပဲဂျပန်ကာကွယ်ရေးဝန်ကြီးဌာနကလာမယ့်2024ခုနှစ်စစ်အသုံးစရိတ်ကိုအမေရိကန်ဒေါ်လာ 52.69 ဘီလီယံတိုးမြင့်ပေးဖို့ဩဂုတ်လ31ရက်နေ့မှာပဲတောင်းခံလိုက်ပါတယ်။ဒီပမာဏဟာလက်ရှိစစ်အသုံးစရိတ်ထက်13%နှုန်းကျော်တိုးမြင့်တောင်းခံလိုက်တာဖြစ်ပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့စီးရဲချင်းချောင်းမှုတွေတိုးလာနေချိန်မှာဂျပန်ကာကွယ်ရေးဝန်ကြီးဌာနကအသုံးစရိတ်ကိုတိုးမြင့်ဖို့တောင်းခံလိုက်တာပါဂျပန်ဟာစစ်အင်အားတိုးချက်ဖို့၅နှစ်အတွင်းအမေရိကန်ဒေါ်လာ295ဘီလီယံအသုံးပြုဖို့ရာထားထားပါတယ်လာမယ့်2024ခုနှစ်အတွင်းအမေရိကန်ဒေါ်လာ6ဘီလီယံကျော်ဘိုးကိုရေပြင်မှဝင်ဟင်ပစ်မစ်ဆိုင်းတုံးတွေအပါအဝင်လက်တက်ခဲယံတွေထုတ်လုပ်ဖို့စီမံချက်ပြုလုပ်ထားပါတယ်ဒေတာတွင်လုံခြုံရေးဆန်ရချင်းချောက်မှုတွေရှိလာနေတဲ့အတွက်2022ခုနှစ်က GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုး5ထရီလီယံကျော်ရှိတဲ့ဂျပန်ဟာလာမယ့်2028ခုနှစ်အရောက်မှာကာကွယ်ရေးအသုံးစရိတ်ကို GDP ထုတ်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းအထိအသုံးပြုဖို့ရာထားချက်ရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်ကိုစောမိုးကျော်စုစည်းတင်ပြခဲ့တာဖြစ်ပါတယ်VOA မြန်မာပိုင်းရဲ့တင်းတွင်မြန်မာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကုဆက်ပြီးလေယာစက်ပြိုးရေးသတင်းတွေဘက်ကိုလှည့်အောင်ပါ။လေယာစီးပွားသတင်းများအစီအစဉ်မှာပြပစံတင်ပို့မှုကိုစက်တမတရက်ကစပြီးယာယီရနာလိုက်တဲ့နောက်ပိုင်းနောက်ဆက်တွဲအခြေအနေပြိုကျပျက်စီးခဲ့တဲ့မြဝတီကော့ခရီအာရှလမ်းပိုင်းပြန်ပွင့်လာပြီမဲ့ရင်ကျောပိတ်ဆို့ပြီးဖြစ်နေတဲ့အခြေအနေစတဲ့ပြည်တွင်းကနောက်ဆုံးရလေယာစီးပွားဆက်ဆက်သတင်းတွေကို Farmers Time Media ကဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြိုရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကုချွန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဉ်စိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့တည်နေတဲ့မှာတော့ပြပစံတင်ပုံမှုကိုစတိမာလာတရက်နေ့ကနေစပြီးယာယီရနာလိုက်တယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်ပြည်ရေးစံစိန်တို့အစမတန်မြင့်တဲ့နေရာကိုထိန်းချုပ်ဖို့အတွက်ပြပစံတင်ပုံမှုကိုစတိမာလာတရက်နေ့ကနေစပြီး45ရက်ခန့်ယာယီရနာသွားမယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်စံတင်ပုံမှုကိုပင်လယ်ရေကြောင်းနဲ့နေဆက်လမ်းကြောင်းအလုံးကနေရနာထားမှာဖြစ်ပြီးမိုးစွားလှန်လှန်ထွက်ရှိမယ်အောက်တိုဘာလ15ရက်နေ့မှသာပြန်လည်တင်မိုးခွင့်ရရှိမှာဖြစ်ပါတယ်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းကတော့မြင့်တက်နေတဲ့စံစင်းတို့ကိုပြန်လည်ကြဆင်းလာစေဖို့မူဝါဒအရဈေးကွက်ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့ဩဂုတ်လ21ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်စံတင်မိုးမှုရနာမဲ့ကိစ္စနဲ့ပတ်သက်ပြီးမူဆယ်စံစဘာကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကအခုလိုတုံ့တက်ပါတယ
်ဖြည့်တွင်းမှာစံသေးတွေကဘယ်လိုမကြိုစဘူးအောင်ကြီးမြင့်နေတယ်မြင့်တက်နေတယ်ဘယ်လိုစပိတ်ရာတီရာပေါ်ကန်ဒီနီဒီချိန်မှာဘာဖြစ်မလဲဆိုတော့ဟိုအစ်ဖို့ပို့တဲ့ဟာကိုဖြစ်နိုင်မယ်ဆိုတော့စတေဘာတရက်နေ့ကနေပြီးတော့အော်တိုဘာ15ရက်နေ့လောက်ပြီဟို45ရက်လောက်ကိုယာယီရက်နားမယ်ဆိုတော့စီစဉ်ထားပါတယ်ဒီကဘာကြောင့်လဲဆိုဖြည့်တွင်းမှာစံသေးချစီချင်တဲ့ကြီးရဲ့ချက်နဲ့အခုလိုဆောင်ရရဆိုဖြစ်ပါတယ်ဒီအော်တိုဘာ15နောက်ပိုင်းဆိုရင်တော့စံသေးကဖျက်ပြဲပို့ပြီစံသေးဖျက်ပြဲပို့ပြီဆိုရင်တော့ဒါအစ်ဆိုးကိုပြန်လည်ဖတ်တယ်မှာဖြစ်ပ
ါပြည်ရေးစံစိန်းတို့နေမြင့်တက်နေရကြောင်းနေဆက်ဆန်ကုန်တဲ့အများစုကမြမတရုတ်နေဆက်ကနေစံတင်မှုမှုကိုအခုနှစ်မေလလောက်ကလေးကဇနားထတာဖြစ်တယ်လို့ကုန်တယ်တွေကဆိုပါတယ်တရုတ်ကုန်တယ်တွေပြီးနိုင်တဲ့စံစိန်းကပြည်တွင်းမှာဖြစ်ပေါ်နေတဲ့စံစိန်းနဲ့ရှင်တွက်ချိမကိုက်လို့ကုန်တယ်တွေကစံတင်မှုမှုကိုရပ်ထားကြတာဖြစ်ပါတယ်
ကျွတ်တဲ့ဒါဆက်ပြောစီကြီးနေတာလည်းပါတယ်အထက်နှုတ်ပြောတာလည်းပါတယ်နောက်တော့ပြပောက်တဲ့ဘုဘုနည်းနည်းများပါတာလည်းပါတယ်ဒီအချက်တွေတော့အခုလိုဆန်တဲ့တာဖြစ်ပါလို့ဒီချိန်မှာတော့စတက်ကမပေါ်ဘူးဆောင်ဟောင်းရတဲ့ပြတ်သွားပြီဖြစ်တဲ့အချင်းဖြစ်တဲ့အတွက်ဖြည့်တွင်းမှာဈေးပို့ပြီးမြင့်လာမှာကြောက်လို့အခုလိုဟိုအစ်ထိုးဇာကြီး45ရက်ရက်နားထားခြင်းဖြစ်ပါတယ်ဒီဒါဒီပဲလက်ရှိသေးတဲ့တော့အောက်ဆက်သွားမယ်ပြောချင်တယ်ဒီအပေးရေးဘယ်ရေးဘယ်လောက်ကျမယ်ဆိုတာမပြောနိုင်ပါဈေးရတော့လက်ရှိပေါက်သေးတဲ့ဈေးကျသွားမှတော့
စံစည်းတို့မြင့်တက်နေမှုကိုထိန်းကြောက်နိုင်ဖို့မြန်မာနိုင်ငံစံစဘာအသင်းချုပ်နဲ့ပူးပေါင်းပြီးစံကိုပြည်သူတွေထံတိုက်ရိုက်ရောင်းချခြင်းအပြင်နိုင်ငံတော်ကလည်းအရန်စံဝယ်ယူစုဆောင်းတာတွေကိုလည်းပြုလုပ်နေတယ်လို့စီးပွားရေးနဲ့ဥတည်ရောင်းဝယ်ဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမင်းမင်းကပြောကြားထားပါတယ်။အခုရက်ပိုင်းဈေးကွက်အတွင်းမှာရှေဘူပေါ်ဆန်းမွေးတိတ်ကို39,000ကျပ်ကျော်အထိမြင့်တက်နေတာဖြစ်ပြီးပြည်ရင်းကအခြေခံလူဒန်းစားတွေစားသုံးမှုများတဲ့ရက်60ဆန်ချန်းကတအိတ်ကို15,000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်။ကျန်တဲ့ကိုတတိယချုပ်ဈေးပေးဝယ်ယူသွားမယ်လို့တရားစီရင်ရေးကထုတ်ပြန်ထားပါတယ်။အခုနှစ်ကျန်တဲ့ရာဒီမှာကျန်တဲ့ကိုကျပ်သိန်းချုပ်ထိဈေးပေးဝယ်ယူသွားမယ်လို့တရားစီရင်ရေးကအတည်ပြုထားကြောင်းကျန်ဆိုင်တောင်သူတွေကပြောပါတယ်။ချင်းပြည်နယ်နောက်ချိုမြို့မှာရှိတဲ့ငွေကြီးပလဲတကြားဆက်ရုံကဆက်ရုံရောက်ဈေးကျင်တန်းကိုတသိန်းတထောင်ကျပ်သတ်မှတ်ထားပြီးဒီမြို့နယ်မှာရှိတဲ့နဝတိတကြားဆက်ရုံကတော့အဖူးမြင့်ကင်းစင်ပြီးတက်ရှင်လက်ဆက်တဲ့ကျင်တန်းကိုကျပ်တသိန်းထက်ဈေးပေးဝယ်သွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလာမယ့်နဝေဘာလနဲ့ဒီဇင်ဘာလတွေကစလို့ကျန်ခုတ်ရသည်ရရှိလာတော့မှာဖြစ်ပြီးတကြားဈေးကနိုင်ငံတကာမှာလည်းမြင့်တက်နေကြတယ်။ဆက်ရုံတွေဘက်ကဈေးပို့ပြီးဝယ်ယူနိုင်ဖို့ပြင်ဆင်နေကြတာဖြစ်တယ်လို့စကိုင်းတိုင်းကကျန်ဆိုင်တောင်သူခွန်ဝင်းနိုင်ကပြောပါတယ်လက်ရှိကမ္ဘာတကြားဈေးကွက်မှာတော့တကြားသက်တမ်းကိုအမေရိကန်ဒေါ်လာ900ကျော်အထိပေါက်ဈေးရှိနေပြီးရန်ကုန်ဈေးကွက်မှာတော့တကြားသပိတ်တောက်ကို3300ကနေ3650ကျပ်အထိပေါက်ဈေးရှိနေပါတယ
်မြောက်ရီကော့ဂရီအာရှလန်ပြန်ဖွင့်လိုက်ပြီးမဲ့ရင်းပိတ်ဆို့မှုတွေဖြစ်ပေါ်နေပါတယ်မြောက်ရီကော့ဂရီအာရှလန်ကိုပြန်လည်ဖွင့်လှစ်လိုက်ပြီးမဲ့လမ်းမိုင်းတော်လာမှုအခက်အခဲတွေရှိနေတဲ့အကြောင်းရင်းလင်းကြောပိတ်ဆို့မှုတွေဖြစ်ပေါ်နေပြီးလမ်းမှာအချိန်ကြာမြင့်စွာစောင့်ဆိုင်နေရတယ်လို့ကားသမားတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအာရှလမ်းမိုင်းကပြိုကျခဲ့တဲ့နေရာတွေမှာအတက်အဆင်းကို2နာရီစီအလှည့်ကြာဖြတ်တန်းရတာလမ်းမိုင်းကယူတိုက်ဆိုင်မောင်းရတာစတဲ့အခက်အခဲတွေကြောင့်ဖန်အံမြောက်ပြီးခရီးစဉ်ကနှစ်ရက်ခန့်ကြာမြင့်နေတယ်လို့ကုန်ကားမောင်းသူကိုမင်းမြတ်ကပြောပါတယ်။အာရှလမ်းမိုင်းကမီးပြိုကျခဲ့တဲ့နေရာမှာတံတားအစ်တစ်စင်းကိုတိဆောက်နေပြီးအဲ့တံတားတိဆောက်မှုရာလုံးရဲ့ပြီးစီးမှသာသွားလာရင်းနဲ့ကုန်တယ်မှုအပိုင်းပုံမှန်နီးပါးပြန်ဖြစ်လာပဲရှိတယ်လို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်။ မနက်ကပြောင်းဖို့ထိုင်းနိုင်ငံကဖေဖော်ဝါရီကနေအောက်တိုဘာ30ရက်နေ့အထိအကုန်ကင်းလွတ်ခွင့်နဲ့ဝယ်ယူသွားဖို့သဘောတူထားပေမဲ့အာရှလမ်းမိုက်မှာနှစ်ပတ်ကျော်တွားလိုက်ခင်ပြိပင်ခဲ့တာကြောင့်နင့်နာမှုတွေရှိခဲ့တယ်လို့ပြောင်းကုန်တဲ့တဦးကပြောပါတယ်။မြောက်ရီကော်ဂရိတ်အာရှလမ်းမှာမြေပြိုကျမှုတွေဖြစ်ပေါ်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေ24ရက်နေ့အထိကားတွားလိုက်ခင်ပြိပင်ခဲ့ပြီးအောက်တိုဘာ25ရက်နေ့မှာသာဖြတ်သွန်းတွားလိုက်ခင်ပြေးခဲ့တာဖြစ်ပါတယ်။
Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစက်ပျိုးရေးစီးပွားသတင်းတွေပါအခုတော့အပူချိန်မြင့်တက်မှုနဲ့ကလေးငယ်တွေနဲ့ချမ်းမာရေးကြောင်းဆက်ကြည့်အောင်ပါတောင်အရှနိုင်ငံကကလေးငယ်တွေဟာတခြားဒေသကကလေးတွေထက်ပြင်းထန်လာတဲ့အပူချိန်နဲ့ပုံမရင်ဆိုင်နေရပါတယ်ကဘာကြီးပုံမပူပြင်းလာနေတဲ့အချိန်မှာဒေသရင်းသန်းနဲ့ချီတဲ့ကလေးငယ်တွေရဲ့အသက်ဘေးသာမကပဲရှေ့အနာဂတ်အတွက်လည်းချိန်ချောက်မှုတွေဖြစ်နေပါတယ်ဥရုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
The era of global warming has ended. The era of global boiling has arrived.
ကဘာပူနွေးမှုကာလကတော့အဆုံးသတ်သွားပြီးပွက်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညင်ညမ်းလာပါပြီ။ရုပ်ကျွင်းလောင်စွာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းမှုချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတစ်ဝှမ်းရာသီဥတုတွေဆိုးရွားလာတဲ့တံကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆွအရွယ်ကလေးငယ်တွေလမ်းလျှောက်သက်စကလေးတွေနဲ့တက်ကြီးရွယ်အိုတွေဖြစ်ကြပါတယ်အဲ့ဒီအထက်မှာမှတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသရင်းကလေးငယ်88ရာခိုင်နှုန်းလောက်ကနေ့အပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလေးငယ်၄ယောက်မှ၃ယောက်နှုန်းဖြစ်ပါတယ်2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါအဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရိမ်တနေလဲထွက်လာပါတယ
် Extreme heat takes the greatest toll on those least able to manage its consequences.
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးတက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှုတ်ဆွအရွယ်ကလေးတွေနဲ့လမ်းလျှောက်တတ်ဆကလေးတွေဆင်းရဲနွမ်းပါတဲ့သူတွေနဲ့အင်ဂျီယာမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝင်တုပ်ဝင်ပိုးတွေဖြစ်လာစေပါတယ်။
2020ခုနှစ်ကနောက်ဆုံးကောက်ယူထားတဲ့စစ်တမ်းအရဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလေးငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလေးငယ်တွေရဲ့အသက်အတွေ့အငြင်းရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမွန်ွယ်အဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးစန်ဂျေဝီဆက်ကာရာကပြောပါတယ်။ကလေးငယ်တွေနဲ့ဥတုရာသီပြောင်းလဲမှုအငြင်းရဲ့အရေးလှိလာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလေးငယ်တွေဟာရာသီဥတုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်။ပါကစ္စတန်နိုင်ငံတောင်ပိုင်းကစစ်နဲ့ဂျက်ကိုဘာဘာမျိုးတို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်ထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံ2000လောက်သူရဲ့ရေတိုးရေရှည်ကျန်းမာရေးအပေါ်မှာလည်းတရားမှုတွေရှိလာခဲ့တာပါ။လသာအရွယ်ကလေးတွေ၊လမ်းလျှောက်သက်စာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေအိုတွေအတွက်ပိုးပြီးတော့ဆိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration.There are certain populations that are mostly affected.
အပူချိန်ပြင်းတဲ့အခါခန္ဓာကိုယ်ရဲ့ရေဓာတ်ချို့တက်လာပါတယ်။ကလေးငယ်တွေနဲ့တက်ကြီးရေတွေမှာပိုးဖြစ်တတ်ပါတယ်။ကလေးတွေကရေငတ်တာကိုမပြောတတ်တာ၊ကိုယ်တိုင်ရေရှာပြီးမတောက်တတ်တာလည်းရှိပါတယ်။တချို့တက်ကြီးရေတွေမှာလည်းတစ်ခါတလေတောက်စရာရေမရှိတာမျိုးလည်းဖြစ်တတ်ပါတယ်။နောက်ပြီးအပူချိန်ပြင်းလို့သွေးတိုးလာတာကိုတောက်ရမဲ့သွေးကျစေမရှိတာမျိုးလည်းရှိပါတယ်။ဒါ့အပြင်နေပူစက်ကားထဲမှာလောက်ကင်စားတောက်ရတဲ့လူတွေနဲ့အာကစားသမားတွေကိုလည်းထိခိုက်တတ်ပါတယ်။
အစင်းစတေဒါမှာ2022ခုနှစ်အောက်တိုဘာလကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေရှမ်းမှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီဒေသကကလေးငယ်ပေါင်း8သိန်းကျော်နဲ့တက်ကြီးရွယ်အိုတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြန်ပါတယ်။မိုးရွာသည့်နေရာမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းတင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုယ်ရဲကအပူငွေတွေကိုလည်းထုတ်မပြစ်နိုင်ကြပါဘူး။ ဒါကြောင့်အပူချိန်တက်တာနှလုံးခုန်ယုတ်တက်ပြန်လာတာကြွက်တက်တာခေါင်းတွေထိုးကြိုက်တာစိတ်ဝေစဝါဖြစ်လာတာခန္ဓာကိုယ်ရဲ့ကအစိတ်အပိုင်းတွေပျက်စီးလာတာခေါင်းမူးတာနဲ့မေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနည်းပြီးတော့အကြောအားနည်းတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်အပူချိန်သိပ်ပြင်းတဲ့ဒေသကကိုယ်ဝန်ဆောင်မိခင်တွေမှာတော့လက်မပြည့်ပဲမိဖွားတာတွေးတိုးတာနဲ့အကြောဆွဲတာတွေကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှာပဲအပူတန်ရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။သိပ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတဲ့လက္ခဏာတွေကိုသတိပြုဖို့လဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်သားတွေကိုအသိပညာပေးနေတာပါ။ရေနံနဲ့သဘာဝဓာတ်ငွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွမ်းလောင်စာအသုံးပြုရာကထွက်လာတဲ့ဓာတ်ငွေတွေစက်ရုံအလုံးုံနဲ့ရှင်ပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်တန်းငွေတွေကြောင့်ကပအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလုပ်ရင်တော့ကလေးငယ်တွေတီလိုအာနီတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိမ့်မယ်လို့လဲသူတည်တီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စည်းဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကပမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။ကျမရောပ
ါဥတုရာသီနဲ့နာဂကပအစီအစဉ်ကိုနန်းလောင်တင်ဆက်ခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bambi.voanews.com ရဲ့ပင်မစာမျက်နှာလက်ရပင်မှာတွေ့နိုင်တဲ့ဓာတ်ရိုက်နားဆင်နိုင်တဲ့အောက်မှာနေ့စဉ်သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုတွေကိုကဏ္ဍအလိုက်လွယ်တကူပြန်လည်ကြည့်ရှုနိုင်ပါတယ်အခုတော့ကြံနေတဲ့ချိန်တွဲမှာသတင်းအကျဉ်းချုပ်ကိုကိုစော်မှုကျော်ပြပြပေးပါဦးခင်ဗျာ
လာမယ့်စက်တင်ဘာလ12ရက်ကနေ15ရက်အထိမြန်မာနိုင်ငံနေပြည်တော်မှာအာဆီယံလီဒါဦးစီးချုပ်များဆွေးနွေးပွဲကိုကျင်းပဖို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာစစ်ရာဇဝတ်မှုကျူးလွန်နေတာကိုအားပေးအားမြောက်ပြုရကြတယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ Justice for Myanmar အဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်။အာဆီယံရဲ့ကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဟာစစ်ရာဇဝတ်မှုကျူးလွန်သူတွေကိုတရားဝင်အသိအမှတ်ပြုရကြတယ်လို့အားပေးအားမြောက်ပြုရကြတယ်လို့လည်း Justice for Myanmar အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အရသာပြည်တွေကိုလေကြောင်းကအပြင်းခံတိုက်ခိုက်နေတဲ့အတွက်ထောင်ထဲချီတဲ့အရသာတွေတည်ဆုံခဲ့ရတယ်လို့လည်းဆိုပါတယ်။မြန်မာရေးဆောင်ရွက်ခဲ့သူအမေရိကန်လွတ်တော်အမတ်ဟောင်းဘေးရစ်ချစ်ဆင်ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။သူဟာ1990ကျော်နှစ်တွေနောက်ကစပြီးမြန်မာပြည်ကိုလာရောက်ခဲ့ပူးပါတယ်။ဒေါက်ဆန်းစုကြည်နယ်ရောတွေ့ဆုံခဲ့သလိုစစ်ဗိုလ်ချုပ်တွေနဲ့ပါတွေ့ဆုံခဲ့သူဖြစ်ပါတယ်။2020ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုထပ်မံသွားရောက်ခဲ့တဲ့အတွက်သူ့အပေါ်မှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်။တရုတ်ရဲ့ကမ္ဘာ့ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ဖြစ်တဲ့ Belt and Road အစီအစဉ်မှာအီတလီရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုဟာအချင်းပွဲပွဲရာဖြစ်နေပြီးအီတလီမျှော်လင့်ထားသလိုဖြစ်မလာဘူးလို့တရုတ်ပြည်ကမကြမီသွားရောက်တော့မဲ့အီတလီနိုင်ငံခြားရေးဝန်ကြီးအန်တိုနီယိုဒူချာနီကစနေနေ့မှာပြောဆိုခဲ့ပါတယ်။အီတလီဟာတရုတ်ရဲ့ကမ္ဘာ့ကုန်သွယ်ရေးလမ်းကြောင်းအစီအစဉ်ကိုလက်ခံထားတဲ့တခုတည်းသော G7 ဆက်မှုဖွံ့ဖြိုးပြီးနိုင်ငံဖြစ်ပါတယ်။မွန်ဂိုလီးယားနိုင်ငံမြို့တော်ဦးလန်ပါတော်ကိုရောက်ရှိနေတဲ့ပုဂ္ဂိုလ်ဟန်မကြီးဖရန်စစ်ကိုတရားဝင်ကြိုဆိုတဲ့အခမ်းအနားတစ်ခုစနေနေ့ကကျင်းပရမှာတရုတ်နိုင်ငံအလံတွေဝေဟမ်းပြီးကြိုဆိုခဲ့ရတဲ့တရုတ်နိုင်ငံကလာတဲ့ကက်သလစ်ဘာသာဝင်တချို့ကိုတွေ့မြင်ခဲ့ရပါတယ်
။သတင်းချင်းချက်ကိုကိုစော်မူကျော်ကအကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Helen Curadin တို့ဖြစ်ပါတယ်။VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစေခင်ဗျာဒီကနေ့နဲ့အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေတရိုက်ကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ် VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ဆိုရင်လည်းဖိတ်ခေါ်ပါတယ်ခင်ဗျာတောတာရှင်နေတဲ့ကမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းသောကခံသိမ်းငြိမ်းချမ်းပါစေခင်ဗျာကျွန်တော်ကတော့ညီညာရေးပ
This program has come to you from the Voice of America, Washington.